Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်မြန်မာနိုင်ငံရဲ့ခုနှစ်ဆက်သုံးညညဒုလိုင်းရဲ့အခါသတင်းများမှာသောတာရှင်ပေါင်း6000တာကိုကျန်းမာကြပါစေ။ဝါရှင်တန်နဲ့ရိုဗီဝေအမေရိကန်တန်ကန်နဲ့2020ဇန်နဝါရီလရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6000နိုင်ငံကနိုဗెంబర్ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကအနိုင်ရချောင်းအလက်တိုရယ်ကောလိပ်လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲရီတီးပြီးဖို့ဗိုလ်ထုတ်မှုနေမှာအခမ်းအနားနဲ့ကျင်းပမှာဖြစ်ပြီးဒါကိုအောက်လွှတ်တော်ကရီပပ်ဘလစ်ကန်အမတ်တရားကျော်နဲ့အထက်လွှတ်တော်အမတ်ဒေါ်နယ်ဆန်လောက်ကကန့်ကွက်မှာဖြစ်ကြောင်းပ ချောင်းမဲသမရက232မဲရထားတာကိုအတီးပြူပေးရမယ်ပွဲဖြစ်ပါလေရွေးကောက်ပွဲမဲရလက်ကိုပြောင်းလဲစေဖို့အတွက်မစ္စတာဘိုင်ကင်အနိုင်ရမှုကိုတတ်တော်နှစ်ရက်စလုံးကလက်မခံမှသာပြောင်းလဲနိုင်မှာပါဒါပေမဲ့ဒီမိုကရက်တစ်ကြီးဆိုးထားတဲ့အောက်လွှတ်တော်ကမစ္စတာဘိုင်ကင်အနိုင်ရကြောင်းအတီးပြူပေးဖို့ရှိတယ်လို့အထက်လွှတ်တော်မှလည်းအလားတူအတီးပြူနိုင်ခြင်းရှိပါတယ်သမရထရမ့်ကတော့သူရှုံးနေရတာဟာရွေးကောက်ပွဲမှာမဲမသမာမှုကြောင့်ဖြစ်ကြောင်းအထောက်ထားခိုင်ခိုင်လုံလုံမပြဘဲပြောဆိုနေစေဖြစ်ပါတယ်သူကျိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာတရားရေးရဆန်းရခဲ့ပေမဲ့အရာမထင်ခဲ့ပါဘူး။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအထူးသဖြင့်ကူးစက်မြန်ဗီဇာပြောင်းပို့တဲ့ကြောင့်ပိုးပြီးတိုးလာနေတဲ့အတွက်လော့ကဒေါင်းချကန့်သတ်မှုအစ်စ်တွေထုတ်ပြန်မှုရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။အခုဆိုဗြိတိန်မှာနောက်ထပ်ကူးစက်ခံရသူဟာနေ့စဉ်လိုလို 9,000 လောက်ထိဖြစ်လာနေပြီးဒီကူးစက်မြန်ပိုးတဲ့ဟာအရင်ပိုးထက်ရာဂိုင်နှုန်း80လောက်ပိုးပြီးကူးစက်မှုမြန်တယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးအတွက်အရေးပေါ်အသုံးပြုခွင့်နောက်ဆုံးအတည်ပြုချက်ကိုချပေးလိုက်ပြီဖြစ်ပါတယ်။ AstraZeneca နဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်လုပ်တဲ့ဆေးနဲ့အိန္ဒိယဆေးကုမ္ပဏီ Bharat Biotech တို့ကထုတ်တဲ့ဆေးတွေဖြစ်ပါတယ်။ကမ္ဘာတလွားကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ85သန်းနီးပါးနဲ့တိဆောင်းအတူက2000နီးပါးရှိနေပြီဖြစ်ပြီးအမေရိကန်နိုင်ငံမှာတော့ကူးစက်သူ30ကျော်တိဆောင်းအတူ3သိန်းခွဲကျော်နဲ့အများဆုံးဖြစ်နေပါတယ်။အတ္လန္တအခြေစိုက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကစနေနေ့ထုတ်ပြန်ချက်ချင်းမှာတော့အမေရိကန်နိုင်ငံတလွား COVID-19 ကာကွယ်ဆေးအလုံးပေါင်း73သန်းကျော်ဖြန့်ဖြူးပေးခဲ့ပြီးဆေးထိုးပေးသူပေါင်းက 4.2 သန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဗြိတိန်မှာတွေ့ရတဲ့ကူးစက်မြန်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟာအခုထွက်နေတဲ့ COVID-19 ကာကွယ်ဆေးတွေမတိုးဝဲဖြစ်နေတဲ့အထောက်အထားဘာတစ်ခုမှမတွေ့ရဘူးလို့ကိယုကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာနကဝန်ဟာချင်းကတနင်္လာနေ့မှာပြောပါတယ
်။ WHO
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနောက်ဆုံးထုတ်ပြန်ချက်အရလက်ရှိကာကွယ်ဆေးတွေကအခုအသစ်တွေ့ရတဲ့ဗီဇာပြောင်းပို့တဲ့အတွက်ထိရောက်မှုမရှိတာဒါမှမဟုတ်သိရောက်မှုမရှိတာမျိုးမတွေ့ရဘူးလို့ပြောသွားတာပါ။လက်ရှိကာကွယ်ဆေးတွေဟာဗီဇာပြောင်းပို့တဲ့အတွက်လည်းထိရောက်မှုရှိကြောင်းတဲ့ဆာရှင်းလင်းပွဲမှာပြောကြားသလိုကာကွယ်ဆေးတွေကြောင့်သစုံကြားထိခိုက်မှုဆေးမတည့်တာမျိုးတွေကိုမှတ်တမ်းတင်ဖို့အတွက်တေအဆိုးကကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကအချက်နဲ့ညှောက်ဝေတဲ့အစီအစဉ်တစ်ခုကိုလှုပ်ထားကြောင်းလည်းပြောပါတယ်။ဒီအစီအစဉ်ကရောဂါထိန်းချုပ်ရေးဌာနတွေ၊ကျန်းမာရေးဌာနတွေနဲ့ဆေးဝါးထိန်းချုပ်ရေးဆိုင်ရာအာဏာပိုင်တွေအနေနဲ့အချက်လက်တွေကိုညှောက်ဝေသိရှိနိုင်မှာဖြစ်ကြောင်းပြောပါတယ်။2021ခုနှစ်မှာဘလို့အခက်အခဲတွေကိုကြုံရမယ်ဆိုတာကိုမခံမှန်းနိုင်တဲ့အတွက်အချင်းချင်းရိုင်းပြန်နိုင်အောင်အေးတူပိုးမြလက်တွဲနေထိုင်ကြဖို့အတွက်ပိုဟန်မင်းကြီးဖရန်စစ်ကတနင်္လာနေ့ဝတ်ပြုဆူတောင်းပွဲမှာပန်ကြားလိုက်ပါတယ်
။ Nos sabíamos qué cosa chile servirá el 2021.
2021မှာဘယ်လိုကြုံတွေ့ရမယ်ဆိုတာဘယ်သူမှမသိကြပါနဲ့။အားလုံးအတူတူကလက်တွဲဆောင်ရွက်ကြမယ်ဆိုရင်လူသားချင်းချင်းရောကဘာကြီးအတွက်ပါပိုးပြီးစောင့်ရှောက်မှုတွေပေးနိုင်မှာဖြစ်ကြောင်းပြောသွားတာပါ။ကိုယ်နိုင်ငံတွင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်လော့ကဒေါင်းလုပ်ချထားတာကိုပြည်ပကိုအားရရသွားသူတွေအနေနဲ့ကို့အတွက်ပဲကိုမကြည့်ပဲကို့နိုင်ငံသားတွေခံစားနေရတာကိုမျှဝေခံစားဖို့လိုအပ်ကြောင်းလည်းပြောပါတယ်။ပုံယဟန်မင်းကြီးဟာအပတ်စဉ်ဝတ်ပြုဆုတောင်းပွဲကို Saint Peter's ရှင်ပြန်ကနေလူလူကြောက်ဖို့ Vatican နန်းတော် Brain Park ကနေကျင်းပလေးရှိပေမဲ့အခုချိန်မှာတော့ကာယောဂါကူးစက်မှုဟန်တာတဲ့အနေနဲ့လူစုလူဝေးမရှိစေဖို့အတွက်နန်းတော်စာကြည့်လိုက်တဲ့ကနေဗီဒီယိုနဲ့ဆုတောင်းမင်္ဂွန်ပြောကြားခဲ့တာဖြစ်ပါတယ်။
နက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဇန်နဝါရီလ4ရက်ဒီကနေ့ဟာ83နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့ဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးနေ့မှာကမ္ဘာနိုင်ငံခေါင်းဆောင်တချို့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ထံစစ်ကြည်ရေးတုံ့ပြန်လာတဲ့အသီးသီးပေးပို့ခဲ့ကြပါတယ်ပြည်တွင်ပြည်မှကြီးအဲလစ်ဘက်ကပေးပို့တဲ့တုံ့ပြန်လာတဲ့မှာတော့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဝမ်းမြောက်ဂုဏ်ပြုကြောင်းနဲ့အခုလိုအခက်အခဲကြုံကြိုက်နေတဲ့ကာလကြီးမှာမြန်မာပြည်သူတွေအားလုံးအတွက်စုမုံကောင်းတောင်းပေးပါကြောင်းဖော်ပြထားပါတယ်။အလားတူတရုတ်ဝန်ကြီးချုပ်လီကက်ချင်းကလည်း83နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်နှွေးထွေးစွာဂုဏ်ပြုလိုကြောင်းရှေ့ဆက်ပြီးလဲပူပေါင်းဆောင်ရွက်သွားလိုကြောင်းဖော်ပြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အပြန်အလှန်ပူပေါင်းဆောင်ရွက်မှုနဲ့နိုင်ငံပြည်သူတွေအကျိုးခံစားခွင့်ကိုမျှဝေခံစားသွားမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ထံရေးသားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဆူဂါယိုရှိဟီဒေကလည်းမြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဂျပန်ပြည်သူတွေကိုစားဝမ်းမြောက်ဂုဏ်ပြုကြောင်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားညီညွတ်ရေးရေးအတွက်ဂျပန်နိုင်ငံကကြီးမားတဲ့အကူအညီတွေမြန်မာနိုင်ငံကိုဆက်လက်ပေးသွားမှာဖြစ်ကြောင်းကတိပေးဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရတည်းရဲ့ဖော်ဆောင်နိုင်ရေးဘုံသဘောတူညီချက်ရရှိဖို့တိုင်းရင်းသားပါတီတွေနဲ့လိုက်လံဆွေးနွေးနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ပေးထားတဲ့ကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီ3ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်ရှိလာပြီးဇန်နဝါရီ4ရက်ဒီကနေ့မှာတော့မွန်ညီညွတ်ရေးပါတီ MUB တာဝန်ရှိသူတွေနဲ့တွေ့ဆုံစကားပြောဆိုဖို့ကမ်းလှမ်းထားပါတယ်။ NLD ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖြစ်တဲ့အခါဆွေးနွေးမယ့်အကြောင်းအရာတချို့ကို MUB ပါတီရဲ့တွဲဖက်အတွင်းဘူးနိုင်လီတမကဗီဒီယိုကိုရှင်းပြပါတယ
်။အတိအကျကျွန်တော်တို့ဆွေးနွေးမှာကဒီအနာဂတ်ဖယ်ရတီကောင်စီဒီဆောင်ရေးကိစ္စမှာဒီ1949ဒီပေါ်ရီဆက်နေတာချက်ဆူခဲ့တဲ့ပြည်နယ်စာချုပ်ပြည်နယ်ကတိကိုယ့်ပေါ်မှာအခြေခံရမယ်။နောက်တစ်ခုက1949မေ24ရက်နေ့မှာကျင်းပတဲ့ထသဘလပဏာမညီလာခံမှာအတည်ပြုထားတဲ့အခြေခံမူ24ချက်ရဲ့ရောက်တော့1949ဇွန်16ရက်နေ့မှာကျင်းပတဲ့တိုင်းပြည်ပြည်သူ့ဟုတ်တယ်မှာအတည်ပြုထားတဲ့အခြေခံမူ5ချက်အဲ့ဒီအချက်ဒီပေါ်မှာကျွန်တော်တို့ကဆွေးနွေးသွားမယ
်မွန်မြေမြို့မှာရှိတဲ့ NLD ပါတီရဲ့မွန်ပြည်နယ်ရုံးမှာမွန်ပါတီတာဝန်ရှိသူ5ဦးနဲ့တွေ့ဆုံမှု NLD အဖွဲ့ဘက်ကခန့်လန့်ခဲ့ပေမဲ့မွန်ညီညွတ်ရေးပါတီကတော့ NLD ရုံးလည်းမဟုတ် MUP ရုံးလည်းမဟုတ်တဲ့ဂျားနေရာတစ်ခုမှာတွေ့ဆုံလို့ကြောင်းပြန်လည်တောင်းဆိုထားတာကိုအခုချိန်ထိညှိနှိုင်းနေကြဆဲဖြစ်ပါတယ်NLD ကိုယ်စားလှယ်အဖွဲ့နဲ့တွဲဆောင်ဆွေးနွေးဖို့မွန်ညီညွတ်ရေးပါတီဘက်ကရွေးချယ်ထားသူ၅ဦးကတော့နိုင်လီတမ၊နိုင်စံတင်၊ဒေါက်တာအောင်နိုင်ဦး၊နိုင်တလညီနဲ့မိလဝီရန်တို့ဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ2020ခုနှစ်အတွင်းလာပေါင်းများစွာတောက်လျှောက်ဆန္ဒပြခဲ့ကြသူတွေကိုထိုင်းအစိုးရကမကြုံစဘူးလိုက်လံနှိမ်နင်းနေရမှာအခုအချိန်ထိဖမ်းဆီးခံရသူ38ယောက်ရှိသွားပြီဖြစ်ပါတယ်။ထိုင်းပြည်ရင်ကိုအကြီးညိုပြက်အောင်စော်ကားမှုဆွဆွဲချက်နဲ့ထိုင်းဒီမိုကရေစီရေလှုပ်ရှားသူနောက်ထပ်တဦးကိုဇန်နဝါရီလ1ရက်နေ့စံတရနေ့ကဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမှာဘီရင်ကိုဝေဖန်လောင်ပြောင်တာမျိုးကိုတားမြစ်ထားပြီးညာဇဝတ်မှုပုံမှန်132မှာတော့ဘီရင်ကိုအကြီးညိုပြက်အောင်စော်ကားတာမျိုးလုပ်ခဲ့ရင်ထောင်ဒဏ်3နှစ်ကနေ15နှစ်ထိချမှတ်နိုင်ကြောင်းပြဋ္ဌာန်းထားပါတယ်။အဲ့ဒီပုံမှန်ကိုလက်ရှိဘီရင်ဝစီယာလောင်ကွန်လက်ထက်မှာအသုံးပြုလာတာတွေ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာအခြေစိုက်တဲ့အဝေးရောက်တိဘက်အစိုးရရဲ့၅နှစ်သက်တမ်းကုံဆုံးတော့မှာမို့ပြည်ပရောက်တိဘက်လူမျိုးရေးလှုပ်ရှားသူတွေဟာသူတို့အစိုးရရဲ့ခေါင်းဆောင်တဲ့တူအုပ်ကိုရွေးချယ်ဖို့တင်းငွေတွေနေကဒမ်ဆရာမြို့မှာရွေးကောက်ပွဲကျင်းပပြီးရာပေါင်းများစွာသောတိဘက်လူမျိုးတွေမဲပေးခဲ့ပါတယ်တိဘက်လူမျိုးတွေဟာဒီမိုကရေစီရေးကိုလိုလားတယ်ဆိုတာကိုတရုတ်အစိုးရကိုသိစေလိုကြောင်းတိဘက်အစိုးရအဖွဲ့ခေါင်းဆောင်လော့ဖ်ဆမ်ဆန်ဂီကသတင်းတောက်တွေကိုပြောပါတယ
် The Tibetans next back are freeAnd given a chance,
ဒီနိုင်ငံတွေကတိဘက်ဒေသဟာအသိပ္ပိခံရရတယ်ဆိုပေမဲ့အခုလိုပြည်ပရောက်နေတဲ့တိဘက်တွေကတော့လွတ်လပ်မှုရှိပါတယ်။ကျွန်တော်တို့ဟာဒီမိုကရေစီကိုချက်မြန်လို့တဲ့အတွက်အခြားသူတွေကိုလည်းအလှည့်ပေးလှုပ်ပိုင်ခွင့်ပေးဖို့အခုလိုရွေးကောက်ပွဲလုပ်ရတာပါလို့ဆမ်ဂေးကပြောသွားတာဖြစ်ပါတယ်ခင်ဗျာ
။ The Voice of America
တနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
VO American တရက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာဒီဇင်ဘာလ31ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံမဲအများစုနဲ့အတည်ပြုခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့တိပြတောင်းဆိုထားတာဖြစ်ပြီး EU ရောပါသမဂ္ဂနဲ့အစ္စလာမ်နိုင်ငံများအဖွဲ့ OIC တို့ကလည်းဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။အဲဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုဒေါ်မလာအတွင်းကကျင်းပခဲ့တဲ့ကုလသမဂ္ဂတတိယကော်မတီမှအတည်ပြုထားခဲ့တာဖြစ်ပါတယ်။အခုကျင်းပနေတဲ့85ကျင်းမြောက်အထွေထွေညီလာခံကိုထပ်မံတင်သွင်းခဲ့ရမှာ48ကျင်းမြောက်အစည်းအဝေးမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်
။ The result of the vote is as follows: in favor 130, against 9.
ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံမဲ130၊ကန့်ကွက်မဲ9မဲ၊ကြားနေမဲ26မဲနဲ့အတည်ပြုတာဖြစ်ကြောင်းကုလသမဂ္ဂထရီညီလာခံသဘာဝတည်းဝိုင်းယန်တူရကီတနမာဗိုလ်ကန်ဘော့စကီယာကကြေညာခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုရုရှားနဲ့တရုတ်နိုင်ငံအပါအဝင်ဘယ်လာရုစ်၊ကမ္ဘောဒီးယား၊လာအိုဖိလစ်ပိုင်၊ဗီယက်နမ်၊ဇင်ဘာဝေနဲ့မြန်မာနိုင်ငံ၊စုစုပေါင်းနိုင်ငံ၉နိုင်ငံကစတင်ပေးပေးခဲ့ပါတယ်။အိန္ဒိယ၊ဂျပန်၊သရီလင်္ကာ၊စင်ကာပူအပါအဝင်နိုင်ငံပေါင်း26နိုင်ငံကတော့မဲပေးပေးပဲကြားနေခဲ့ကြပါတယ်။ကုလသမဂ္ဂကအတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်မှာမြန်မာစစ်တပ်နဲ့လူ့ကျိုးရေးတပ်ဖွဲ့တွေကရိုဂျာရီပေါ်လူခုရေးချုပ်ပေါင်းမှုကချင်ရခိုင်ချင်းပြည်နယ်တောင်ပိုင်းနဲ့ရှမ်းပြည်နယ်တွေမှာအလားတူလူခုရေးချုပ်ပေါင်းမှုတွေနဲ့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေတင်းချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရမှုတွေအပေါ်မှာစိုးရိမ်ပူပန်မိကြောင်းဖော်ပြပါရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုအတည်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်
။ First, the exploitation of human rights for political purposes should be avoided and it is not acceptable to Myanmar.
We နိုင်ငံရေးစီရွယ်ချက်အတွက်လူ့ခွင့်ရေးကိုအသုံးချတာကိုရှုံရှားတင်ကြောင်းဒီဆုံးဖြတ်ချက်ကလူ့ခွင့်ရေးကိုအကြောင်းပြပြီးကုလသမဂ္ဂကြီးရဲ့ရန်ရာကိုအသုံးချနေတာဖြစ်ကြောင်းမြန်မာနိုင်ငံရဲ့တရားစီရင်ဥပဒေပေါင်းတွင်ကကိစ္စကိုအခုတည်ပြလိုက်တဲ့ဆုံးဖြတ်ချက်ကဘောက်ကျော်ဆောင်ရွက်တာဖြစ်လို့မြန်မာနိုင်ငံအနေနဲ့လက်မခံဘဲကန့်ကွက်ကြောင်းဦးကျော်မိုးထွန်းကပြောပါတယ်
။ Domestic jurisdiction
ဒါပြင်တိုင်းသားလူနည်းစုဆိုင်ရာကိစ္စရပ်အနေနဲ့လက်ရှိမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကတိုင်းသားလူနည်းစုတွေနဲ့ဆွေးနွေးနေပြီးဆွေးနွေးတဲ့ဖွဲ့စည်းရေးဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံခြားရေးရာဘဝဒနဲ့အညီမြန်မာပြည်သူတွေရဲ့အကျိုးအတွက်ကုလသမဂ္ဂနဲ့ရောကုလသမဂ္ဂတွေ့ရမှုချုပ်ရုံးနဲ့ပါဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်။အခုတည်ပြလိုက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းကိုEU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်ဥရောပနိုင်ငံတွေနဲ့အတူ Arab စုပေါင်းများပြည်ထောင်စု UAE နိုင်ငံကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Islamic နိုင်ငံများအဖွဲ့ OIC နိုင်ငံတွေကိုစားကမ္ဘာကရပ်ပြည်ဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။တတိယကော်မတီမှာတင်သွင်းစဉ်က American နိုင်ငံကလည်းနောက်ပိုင်းမှာကမ္ဘာကရပ်ပြည်တဲ့နိုင်ငံတွေနဲ့ပါဝင်လာခဲ့တာဖြစ်ပါတယ်။ကန့်ကွက်ခဲ့တဲ့နိုင်ငံတွေအနေနဲ့ကတော့လူကြီးကောင်စီအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်နဲ့ရုရှားတို့ပါဝင်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်ထောက်ခံပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ကျိုးရေးကောင်စီမှစဉ်းစားဆွေးနွေးဖို့ကိုလည်းတိုက်တွန်းတောင်းဆိုနေတာဖြစ်ပါတယ်။ဒါပေမဲ့အခုနောက်ဆုံးကုလသမဂ္ဂကတည်ပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလည်းအရင်ကလိုပဲလူ့ကျိုးရေးကောင်စီဝင်တရုတ်နဲ့ရုရှားတို့ကခန့်ခွက်မဲ့ပေးခဲ့ကြသလိုအများရောမဟုတ်တဲ့လူ့ကျိုးရေးကောင်စီရဲ့ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံကလည်းကြားနေခဲ့ပါတယ်။ရိုဟင်ဂျာအသုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ပြောထားပေမဲ့အခုအချိန်ထိအကောင့်တဲပေါ်လာခြင်းမရှိသေးပါဘူးခင်ဗျာ
ကိုဗစ်ကံရောဂါဖြစ်နေတဲ့ကာလမှာပဲထိုင်းမြန်မာနယ်စပ်ရွှေတရီကံကနေလာတဲ့မူရစ်စေးဝါးတွေနဲ့မူရစ်ခိုင်းတွေကိုထိုင်းရနာပိုင်းတွေကဖမ်းဆီးနှိမ်နှင်းမှုတွေလုပ်တဲ့အကြောင်းကိုပြောပြပါမယ်ကျမအေးမှာပါ2020နှစ်ကုန်ကာလမှာထိုင်းတောင်ပိုင်းကနေတဆင့်နိုင်ငံတကာကိုပို့မဲ့စိတ်ကြွစည်းပြားနှစ်တန်းနီးပါးကိုစတင်ဖမ်းမိခဲ့ကြောင်းနှစ်သစ်ကာလမှာထိုင်းရဲတပ်ဖွဲ့ရဲ့အကြီးအကဲကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်ဒီမူရစ်စေးဝါးတွေဟာထိုင်းမြောက်ပိုင်းရွှေတရီကံဒေသကလာတာဖြစ်ပြီးနောက်ထပ်ထောက်လန်းဖမ်းဆီးမှုတွေကိုလည်းဇက်တိုက်လုပ်ခဲ့တာပါ นี่กงกาลาที่ไปด้วยมาเวทั้งยามเนื้อเสื้อชุดที่กางเกงที่ตาด้วยเสื้อเสื้อเสื้อแต่งจอเนื้อดูมุ้ยไข่หวานจะทำเสียงเราคุ้มพันธุ์ยืนอยู่ในเงาช่างทั้งยังจะมานุ่มมามุกกะคุณลูกเจ้าสุดตัวไปมุ้ยเสวารีกูทั้งยามไปเนื้อสักหนีทั้งมันลิชานเนื้อ ไทยดาวไม่ดีตาลีกูปูสาวนี่ลาพี่ป่าเลยไทยดาวไม่เนื้อสักหนีสักปีนั่งเงินกับกูปูสาวนี่ลาพี่ป่าเลยตัวต้องอยู่ละก็รอแล้วไปตัวอันนี้ต้องจะลีฟงไปที่เลยสักที่สี่คนนี้มาเที่ยวไปไทยปีดูเนี่ยมาไปป้าเสียบุรีสนิทกูต้องไปปูสาวนี่ลาพี่ป่าเลยสูบไปไทยบ้านเนี่ยเจ้าสุดตัวละวะเดี๋ยวไปดูเนี่ยมาไปไทยน่าไปนี่ฮะสักจ้าเสียจะลงยืนแต่สองล้านเลยมุ่ยมาคู่กันมันนี่กูพันธุ์ที่ไหนกันลาพี่ปีดีเจมาลาต้องจะเตรียมนี่ ကိုထိုင်းနယ်ကြားဆောင်ရဲတပ်ဖွဲ့ကနောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာနှစ်ဖက်အကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုမှာတော့ထိုင်းတာမော်သားမူရင်မှောက်ကိုသမားနှစ်ဦးဟာကားကိုဆွန့်ပစ်ပြီးတောထဲကိုထွက်ပြေးသွားခဲ့ကြောင်းချင်းရိုင်ထရန်ရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီအတွက်နှစ်ကုံရက်တွေမှာပဲထိုင်းရနာပိုင်းတွေဟာကာလာတန်ဘူဘတ်ငွေ3,000ကျော်လောက်တန်ဖိုးရှိတဲ့စိတ်ကြွဈေးကြတွေကိုဖမ်းဆီးခဲ့တာပါ။ကိုဗစ်ကာယောဂါကာလမှာအသွာအလာတွေကန့်သက်ထိန်းချုပ်ထားပေမဲ့မူရစေဝါမှာကိုသူတွေကတော့လမ်းကြောင်းအသစ်တွေနဲ့ပြင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇမှုဆိုင်ရာ UNODC ကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာအပါဝင်အရှိနဲ့အရှိတောင်အာရှဒေသတွေမှာမူရစေဝါမှာကိုမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိခဲ့ပြီးဒီထဲမှာမီတာ7မင်းစိတ်ကြွစေကြမှောင်ခုမှုက67ဘီလီယံထိရှိတယ်လို့လည်း UNODC ကခန့်မှန်းထားပါတယ်။ရွှေတရီကန်ဒေတာမှာမူရစေဝါတွေအများအပြားဖန်ဆီးမိနေတာကိုကြည့်မယ်ဆိုရင်ကဘာတဝမ်းကယောဂထိန်းချုပ်ရေးအာယုံစိုက်နေခြင်းမူရမှောက်ခိုးခိုင်းနေတာအခွင့်ကောင်းယူနေတဲ့လက္ခဏာတရဖြစ်ကြောင်းကိုလည်း UNODC ကမကြသေးခင်တုန်းကပဲသတိပေးထားပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
။သောရရှင်များရှင်ကျမတင်ဒီထိုက်ပါရုရှားနိုင်ငံရဲ့ကာလရှိခေါင်းဆောင်ဗလာဒီမီယာပူတင်ကို2036ခုနှစ်အထိသမရအဖြစ်ဆက်လက်ထမ်းဆောင်ခွင့်ပါဝင်တဲ့အခြေခံဥပဒေပြင်ဆင်ချက်အတည်ပြုဖို့နိုင်ငံတဝန်းမဲပေးခဲ့ကြပြီဖြစ်ပါတယ်။ဒါပေမဲ့သူကရောလုပ်ပါမလားဆိုတာကမေးစရာဖြစ်ပါတယ်လို့ Charles Mintz ကရုရှားနိုင်ငံမော်စကိုမြို့တော်ကနေသတင်းပေးပို့ထားပါတယ်။နှစ်ပေါင်း20အာဏာရယူထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြီးခဲ့တဲ့နှစ်ထဲအကြီးမားဆုံးနိုင်ငံရေးအောင်မြင်မှုကတော့သူ့ရဲ့သမ္မတသက်တမ်းကန့်သက်ချက်ကိုပြင်ဆင်တဲ့အခြေခံဥပဒေပြင်ဆင်ရေးလမ်းဖွင့်နိုင်ခဲ့မှုပါရုရှားကောင်းဆောင်ကိုလာမဲ့ဆယ်စုနှစ်အထိအာဏာဆက်လက်ယူဖို့2020နွေရာသီမှာလုပ်တဲ့လူမှုစန္ဒခံယူပွဲက၆ခံခဲ့တာပါဒါပေမဲ့ပူတင်ရဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးပါဘူ
း Formal na
လူထုဘက်ကတော့တရားဝင်သဘောဆန္ဒပေါ်ပြပြီးပါပြီကျွန်တော်အနေနဲ့လုံမယ်မလုပ်ဘူးဆိုတာကတော့အပြတ်မပြောနိုင်သေးဘူ
းပူတင်ရဲ့အခုဆောင်ရွက်ချက်ကလက်ရှိသမ္မတတက်တန်းကုန်မဲ့2024ခုနှစ်မကုန်ခင်မှာအစိုးရအတွင်းအပြိုင်မှုနောက်သူရတုကဖေရှားရမယ်အရေးတို့ကနေရှောင်ကျဉ်လိုက်တာလို့လည်းပြောကြပါတယ်ဒါပေမဲ့လည်းထင်မှားတဲ့တာဝန်သစ်တွေနဲ့အာဏာအနှင်းမှုတစ်ခုလို့နိုင်ငံရေးသုံးသပ်သူတွေကတော့ရှုမြင်နေကြပါတယ်သမိုင်းပညာရှင်အလဲစီကူစနက်ဆော့ကအခုလိုပြောပါတယ
် The system is very much
ပြောရရင်တော့စနစ်ရဲ့အခြေခံအုတ်မြစ်လိုသူ့ကိုအလွန်အမင်းအလေးပေးထားတယ်ဒီနိုင်ငံဟာသူ့လက်နဲ့ပုံပေါ်ထားတယ်ဆိုတာကိုသူသိကုန်ယူတဲ့အချက်ဖြစ်ပါတယ
်ကဘာတလောကိုရိုနာကပ်ဘေးကရုရှားပြည်သူတွေတင်အကြီးအကျယ်ထိခိုက်တက်ရောက်တာမဟုတ်ပါဘူးသမ္မတပူတင်အတွက်လည်းအကျွမ်းတဝင်မရှိတဲ့အခန်းကဏ္ဍတစ်ခုတည်းကိုကြာရောက်သွားစေတာပါကမ္ဘာခေါင်းဆောင်တဦးကကမ္ဘာဇက်ခုံဘောကနေဖယ်ပြီးနိုင်ငံရဲ့ကျန်းမာရေးပြဿနာနဲ့စီးပွားကြမှုကိုကင်တွယ်ဖြေရှင်းဖို့ဖြစ်လာပါတယ်။နိုင်ငံရေးသုံးသပ်သူဒမက်ထရီအော့ရှကင်ကရုရှားဘာသာစကားနဲ့အခုလိုပြောပါတယ
်
။သူကအမြဲတမ်းရုရှားကိုကိုယ်ဘာသာထူထောင်စေတယ်။နိုင်ငံတကာဇက်ခုံမှာနေပြီးအမေရိကန်ကိုတုံ့ပြန်ထိုးနှက်တယ်။လူမှုရေးရာပြဿနာတွေပင်စင်လာစားနဲ့ကျမ်းမာရေးဆောက်ရှောက်မှုတွေကသူ့နယ်ဘာမှမသက်ဆိုင်ပါဘူးလို့ပြောသွားပါတယ်။ဒီနေ့အတွင်းမှာပဲကပ်ဘေးယောဂါကိုထိ ंछ ုတ်ကင်တွယ်မှုစီးပွားချမှုနဲ့ဘဝကထိ ंछ ုတ်တဲ့အုတ်ချုပ်မှုပုံစံတွေအပေါ်မှာမကျေနပ်မှုပိုများလာတာနဲ့လေပူတင်ရင်ဆိုင်နေရတာပါ။ ပြီးခဲ့တဲ့ဩဂုတ်လတုန်းကဆိုင်ဘေးရီးယားမှာအတိုက်ခံခေါင်းဆောင်အလက်စီနေဖက်နီတေလူမျိုးပါအစိတ်ခတ်ခံရတာကြောင့်ပူတင်ရဲ့အုတ်ချုပ်မှုအောက်မှာနိုင်ငံရေးလွတ်လပ်ခွင့်အကန့်အသတ်တွေနဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်။အထူးသဖြင့်တော့ရုရှားလူငယ်တွေကြားမှာရာသက်ပံသမရအဖြစ်ပူတင်ကိုစိတ်ဝင်စားမှုညှော်နှဲနေစေပါလို့သဘောထားစစ်တမ်းတွေနဲ့ဥဆောင်အတိုက်ခံတွေကပြောပါတယ်။အတိုက်ခံနိုင်ငံရေးသမားဒီမက်ထရီဂတ်ကော့ကအခုလိုပြောပါတယ်
Если прямую людей спросить, вы хотите, чтобы Путин был до 36 года?
Путин у Натан, 36 кунет, чьи, она сэ ши сэ чин ла лу лу рэгу дайяй мэйэн, а мя суга млу ла ву лу пье жа ма ба, дрогу ба ма шин бя зя дау млу ба ву лу бьё дуа ба дэ. Пинэ чок че дэ убри дэ дуэ нэ, тамра хаун дэ дуэ джитан га нэ лу нэн гуэн бя тан че дуэ ши нэ ра чао, Раша гао зао нэ нэ тэг бі ан дэ мэ ши дэ тбо сао ма дэ. အခုအချိန်မှာရုရှားနိုင်ငံရေးကိုချုပ်ခိုင်ထားသူအဖြစ်ဆက်ရှိနေတဲ့ပူတင်အနေနဲ့သူ့ရဲ့နိုင်ငံရေးအနာဂတ်ကိုအပြတ်မဆုံးဖြတ်ရသေးပါဘူး။ဒါကြောင့်2021နဲ့အလွန်ကာလမျှော်ကြည့်ရင်တော့နိုင်ငံအနေနဲ့မရေမရာရှိနေသေးပါရှင
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါလေ။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုလူစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်မယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့မူပေါင်းအောက်မှာပါတီဆွဲမထားတဲ့အရေးချင်းရှိတဲ့ပုံစံတွေကိုဝန်ကြီးချုပ်ကစတာဝန်ပေးသွားဖို့ကချင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာမနန်တူးချာကတိုက်တွန်းပြောဆိုလိုက်ပါတယ်။ NLD အစိုးရပထမသတ္တမတိုင်းရင်းသားပါတီတွေတိုင်းရင်းသားဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့လို့အခုဒုတိယသတ္တန်းဆက်မဲ့အချိန်တိုင်းရင်းသားနယ်မြေတွေထိဆင်းပြီးတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံမှုကတိုင်းရင်းသားတွေနဲ့ NLD ကြားပို့ပြီးတော့မှအဆင်ပြေအောင်ပူးပေါင်းဆောင်ရွက်သွားဖို့ခြေလှမ်းတရဖြစ်လဲသူကရှုမြင်ပါတယ်တိုင်းရင်းသားပါတီတွေနဲ့လိုက်လံတွေ့ဆုံနေတဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးခဲ့တဲ့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဒေါက်တာမနန်တူးချာကိုကျမစုမုံကဆက်သွယ်မေးမြန်းပြီးဒီသတင်းနဲ့ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမှာတင်ဆက်ထားတာနားဆင်ပါရှင်မင်္ဂလာပါဒေါက်တာတူးချာရှင်အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနေပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှုအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်မှုဆိုပြီးတော့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့တယ်ပေါ့နော်ဒီဆုံးဖြတ်ပြီးတဲ့နောက်မှာကချင်နိုင်ငံရေးပါတီတွေနဲ့ပထမဆုံးတွေ့ဆုံပါတယ်ဆရာကလည်း NLD ပါတီနဲ့တွေ့ဆုံတဲ့အထင်မှာပါခဲ့တယ်ဆိုတော့ဘလို့အချက်တွေကိုအဓိကထားပြီးတော့ဆွေးနွေးပြခဲ့ချတယ်လဲဆိုတာကိုအရင်ဆုံးသိချင်ပါတယ်ရှင
်ခေါင်းစဉ်နှစ်ခုဖြစ်ပါတယ်အဲ့တကူကတော့ဒါပြည်တွင်းကြိုင်းရဲ့မျိုးသားပြန်လဲပြည်ညရဲပေါ့နော်အဲ့ဒါနောက်တကူကတော့ဒါကျောစီကသဘောထားရယူကြည့်တာကအဲ့ဒါမျိုးသားရဲ့အစိုးရဖက်ပြီးဒီသောင်းစဉ်တစ်ချက်ပေါ်မှာသူတို့ကျွန်တော်ပါတီရဲ့သဘောထားပေါ့နော်အဲ့ပြည်ကျင်တယ်ဆိုပြီးတော့မှသူတို့ကဟိုကျွန်တော်ကိုမင်းများပါတယ်အဲ့မင်းများခါကြတော့ကျွန်တော်လည်းမျိုးသားဖို့မင်းတွေတင်ပြလိုက်ပါလေအဲ့ဒီညီကြိုင်းရေးနဲ့မျိုးသားပြန်လဲပြည်ညရေးဆိုတာလည်းအံ့ဩကြီးပါလေအရင်ကတည်းကတော့သူတို့ပြောတော့ပြောနေတာပေါ့ဒါပေမဲ့လက်တွေ့ဟိုဖော်ဆောင်တာတော့ဒီလောက်ကြီးမရှိသေးဘူးအခုဒီ2020ရုပ်ခေါ်ပဲပြည်နောက်ပဲမှာဒါကိုလက်တွေ့ဖော်ဆောင်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဒါဒီပုံမှာကျွန်တော်ကြိုးဆိုပါတယ်ကျွန်တော်ကဖြစ်ကြည့်နေတာကပြည်သူညီကြိုင်းရေးရရှိဖို့အမျိုးသားပြန်လဲပြည်ညရေးအံ့ဩကြီးတယ်အမျိုးသားပြန်လဲပြည်ညရေးမှာအထူးသဖြင့်ကတော့ဒီတိုင်းသားတွေနဲ့ဒီကျန်တဲ့တိညာရေးညီကြဖြစ်ရေးကိုအောင်မြင်မြင်လုပ်ဆောင်နိုင်ဖို့အတိုင်းအရေးကြီးတယ်လို့မြင်တယ်။ဒါကြောင့်လည်း solution ကျွန်တော်နိုင်ငံမှာဒီဖြစ်ပျက်နေတဲ့ဒီသင်းချစ်မတည်ငြိမ်မှုအားဒီတွေ့ရအကြောင်းရင်းကဒီတိုင်းသားများအနေနဲ့သူတို့ကျင်းတဲ့နိုင်ငံရေးအခွင့်အရေးမရရှိသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့ဒါလူတိုင်းလည်းသိပါလား။အဲ့ဒါဘာလို့ဆိုလို့လဲ solution เลือกคนนู้นคนนี้เป็นลงนี่ละคันตัวก็ประโยชน์สั่งเจ้าแค่เลยที่กูเป็นเจ้าตั้งคนเลยนี่ตั้งตัวคนเยอะกูพี่ว่ามาขันจะเป็นอะไรแค่จะไปดูดีสอยสัวกูมาพอสองแนวดีนี่สิก่อนที่มาพอแนวกูอาจารย์หนูดีอาพอมาจุโรกาเลือกทับรมาแล้วฟังดับบุลวันนี่เด็กชิคาพี่เด็กเอ็งมาจุโรกาดีอากูช่วยดีดีดีเนี่ยดีมากูเป็นวิชุยเยอะพี่ว่ายังชิบุเนี่ย
demokrasi可以对吧？参加过，也许不熟练哈的，阿里查罗马，普通大部分都阿得，是吧？我这边个比较的。啊，因为啊，那些可能评论人啊，讲，哎，那些对，对，对，也说过，有没说起来过？那些对，也是评论人啊，看，大家啊，那一点那偏心的，你那，反感的你那批的，大家评论人啊，看过，现在金巴罗马的，这些目的。
ลงน้องช้ามาดีแค่เดียวที่เราดูที่สอยกูได้ใครมาเอาลูกแม่ปุ่นนั่งยืนเดี๋ยวเอ็มมาแต่เมื่อใดยินเสียงเสียงมาแต่ยินได้ยินเสียงเสียงแม่ของตัวมาพอสองตัวแล้วก็กองสุนีน่าพี่เดียวจอดินเดียร์เลยเช่น
โอเคอ่ะรออันนั้นที่ปาริบก้าเนี่ยเจ้าเมื่อใดยินอยู่ยี่สุยาพูดดีไหมสุเรปอมาที่เราตีจ้าจะเว้ยคุยกันซะดีเลยสุนีก็จะเรียนรู้เปล่ารอที่เมื่อใดยินอยู่ยี่สุยาพูดดีไหมสุเรปงจันบอมาตัวเราไปรู้สิมีอะไรสิเลย
อันนี้เป็นการบอกน้องเสียรูปการอยู่ที่บ่มาเป็นรูปยามีว่าสุนีก็รักสิบาลเช่นอันนี้ตอนนี้ยังที่อยากพูดยังสั่งแล้วที่บ่มาจะรู้ยังมีกุฏิจ้าละมาตัวเราแต่อันนี้ตอนนี้ยังที่อยากพูดยังแต่คุยกันมาดูอัดจะรู้ที่ที่นี่ยังยังแต่จีมาเดชลันที่อัดที่เดชบ่จะรู้เลยน่าเลยเลยเอ็งดูอาจารย์เราจะรู้เป็นอะไรที่จ้าละกันที่นี่ตอนนี้ยังที่อยากสั่งแล้วอันนั้นยี่จีบาลเอ็งดูแต่จะรู้เป็นอะไร แต่แต่ละเรื่องพอจะพูดได้ในไทยในงานพิเศษด้วยจ้าผมตัวก็เป็นอาชีพมาอยู่เยอะด้วยแต่นี่ล่ะใช่ไหมแต่บางทีเด็กตัวเด็กพูดได้เนี่ยแต่มีทุกท่านรู้ด้วยที่อมยินในมาโมบูแต่ก็ผู้บังที่เรามาผู้บังสุบังเองนะผู้บังเองนี่ในงานก็ทุกท่านมาพูดได้อมยินในเด็กผู้มีตัวเด็กฟังชูในเด็กสุดยอดกว่าท่าอย่าแต่กูเดี๋ยวนี้ตอนนี้เยอะสุดยอดพูดดีเยอะแต่บางการเด็กลูก ยาก็ได้慢慢的那不破内部，刚才破内部那一级完了，哎，第二个不买药，今年买药，这就叫今年特价了嘛。今年的嘛的，高门的虽然不包那部一级完了，一七年的虽然六月干也细的，多少也细的，虽然不吞那部那一级完了，哎，不吞那部是多少的？你那牛也虽然没包奥嘛，包起奥嘛。 但巴黎这边差不多的，顶多的不过一千五千吧嘛，肯定要几百嘛。第这样他那的嘛，第大部分配套部嘛，我就这个啥物事，大部分配套部嘛，主要是靠科技内部啊，人家一级的了。哎，那科技内部是东西呢，哎，就是今年的嘛，大家嘛，都得碰球没啵，确实不嘛，哎，那点那那多他几套不嘛，哎，牛大牛也是要个滴滴滴滴科技内部苗栗的。
哎，你可以拉美斯罗去，答应他把这个不包送给家嘛，把路就停掉嘛，对吧？OK，毕业的，大家俺们大家啦，对嘛？的，牛大的，莫不是也陪着个，所以也是单位有个的，起码答应他把这个包，喏，答应他不会记得呢，的，铁路设施没一个，俺们没会记得呢，那如果啊，铁路没有不包上面不嘛嘞，俺们也特别家里记得嘞，啵，所以土地啊，大家都没地面。
ที่นี่สามวันนะถ้าเราเสด็จคุณมาที่รู้มิวตายน่าปารีริกูตายน่าเนนีริที่เซมิโรมาที่เจมูลูกปีโรมาสามยันนี่เลยพอมาเสียดอดาดูจ้าบลูมิยามีมีบาลเลยปีโรเสียกูไรเลยตัวเนี่ยได้ยังสุนีเกล่าสุเรขาจารอตัวเนี่ยสุนีมูรีตัวเนี่ยเจ้าสุมูรีพอมาอยู่เสียเจน่าอายามุชิบาตราเช่มันนี่ตาวะกูชิงที่บอกว่าเขาเชงานนี่ที่นี่ที่
อาเซียนจะได้มาดีปีนู้นทุ่นลุล่าต้องได้เนี่ยเด้อปีนี้จะยังยังตัวเด็กคนช่วยกูแต่เจ้าหน้าอายาหล่อปีนู้นดีเลขาเจ้าหน้าอายาหล่อเนี่ยมันสองสองเป็นเนี่ยเด้อมันพอสองเป็นเนี่ยเด้อพอมาตัวเอ็นเอเดียเนี่ยเลยดีทุกข้อจ้ะปีนู้นยังเลยแต่ไม่ต้องเสียงานดูไปเนี่ยต้องอยู่กันอยู่อันนั้นเป็นเลยได้ยังดีทุกข้อจ้ะแต่ลูกพี่ของลูกแม่สุดเลยใครจะเนี่ยชีพสุดเลย大家们，后来了，第二个，高年跑步啊，前两站那的步道有一点困难的，policy new的solution呢，偏难解释的。大家们都说那个了，第一考了的，第一个第三站有个嘛，第一个三点快点嘛，虽然那个了的，第三站的步步创业也不，人家是一路个步步创业也不，我听听，包括辅导部，都创导部。 เออลูกสาวเนี่ยมีสุขสันต์เนาะผู้ปกครองเนี่ยแต่ในงานที่ชอบเด็กเข้ามาแต่เนี่ยที่เอาไปนี่จะยังได้ผู้บริหารสั่งก็ยังใช่ไหมสุขสันต์เขาอยู่เจ้าเนี่ยตัวที่บริษัทมาแต่นี่ด้านอยู่เยอะสุดยอดบริษัทมาแต่นี่ด้านจะเสียอยู่ได้ที่ลูกสาวเนี่ยเสียหาบุจะรอดีมียาเลยก็ไปจังเลยพี่อาร์ที่เกี่ยมมาทางเบ้ที่เซน่าตั้งแต่เนี่ยเป็นที่จุดที่เราทุกจุด
ที่ดูปีดูปีร้านนี้ดูแล้วต้องได้เช็คกูก่อนเดี๋ยวพบเป็นไหนแม่ยี่หลังกูตัวยืดเชื่อเลยลูกจีโร่เอลูมีเด็กเขาเก็บว่าเสียแต่ถ้าดูจากไอ้โน่ที่เราไม่ไปทำอะไรตัวเองนะก็ตัวดีกับเช่นเดียวกับไปทำอะไรบ่เนาะส่วนใหญ่ก็จะรู้ส่วนชีวิตตัวเมย์ตายหน้าเนี่ยมีเรื่องมาเสียรู้กูส่งด้วยกันเลยด้วยส่งส่วนนี้มุบมาหมดทีวีรู้เสียแต่ตัวเมย์ตายหน้าเนี่ยมีเรื่องมาดีเทปปูวีรู้อันนั้นเรื่องมัวร่าเลยเจ็บยาตาตาดีเ
ကျွန်တော်ဒီဒါဒီနှစ်ထောင်နှစ်ဆက်ပြီဇန်နဝါရီလပြည့်နေ့မှာကချင်ပြည်နယ်မှာကချင်ပြည်နယ်ကဒီတိုင်းသားပါတီနဲ့စတင်ပြေဆုံးတဲ့ဆွေးနွေးပွဲကိုကျွန်တော်အမြင်ကတော့ဒါဟိုဘယ်လိုပြောမလဲဆိုတော့နှစ်ထောင်နှစ်ဆက်ပြီဟာမိန်းကြီးကျူပါမယ်မိန်းကြီးနေ့ဆိုတဲ့ဟာကိုဘုရားတဲ့သဘောလို့ကျွန်တော်အဲ့ဒါတစ်ချက်ပေါ့နော် နောက်တစ်ချက်ကဒီပြည်တော်စုဖွဲ့စည်းရေးမှာဒီကချင်တွေကအစအကြေကရှေ့တန်းကနေပါလာတာကိုဒါနဲ့ဒီဒီလင်းစစ်တန်းကိုဘိုးဘခံစားရတာလေကချင်ပြည်နယ်ဖြစ်တယ်အဲ IDP ရဲ့သူတို့နေရာမချနိုင်တဲ့ချင်းတွေမှာကချင်ပြည်နယ်ရဲ့အနေထားကိုအဲသူတို့ကသုံးသပ်မိမှာပေါ့ဘာပဲဖြစ်ကချင်ပြည်နယ်ကိုဥစားပေးဘရမကချင်ပြည်နယ်ရဲ့အခြေအနေကိုသူတို့လက်လာဘရမကချင်ပြည်နယ်ရဲ့ဒုလားကြည့်သူအချက်တွေကိုသူတို့
ကျတော့ရဲ့ဆွေးနွေးမှုတွေတင်ပြချက်တွေနဲ့ပတ်သက်ပြီးတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘဟုကိုပြန်ပြီးတော့မှတင်ပြမယ်လို့ပြောတယ်ဆိုတဲ့ခါကျတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတအပါဝင်ပေါ်တော့ဒီတိုင်းနာပါတီတွေရှိရနေပြီးတော့ဆွေးနွေးခဲ့တဲ့ဟာတွေကိုပြန်ပြီးတော့မှတင်ပြမယ်အနေထားရှိရဆိုတော့သူတို့ဘက်ကဆရာတို့ရောဗာမြပြန်ပြောသွားတာရှိပါလေဒီရဲ
ဒါတို့ဒီအားလုံးဒီတိုင်းသားပါတီဒီအားလုံးကနေပြည်စုံပြီးဒါတို့ဒီတိုင်းသားပါတီတက်ကပြကြတဲ့အားဖြင့်အချက်လက်တွေစုဆောင်ပြီးသူရှိရှိပေါ့နော်အခုအလုံးစုံကွန်ပြီးမှာညီနိုင်ရှင်တွေကတော့ဒါမျိုးဆုံးဖြတ်ချက်တော့မှာတကယ်လို့ဆိုကြရရှိတာလဲအခါကျမှသူတို့ဆက်ဆံရေးတော်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲနားလည်သဘောပေါက်ပါတယ်
ဆရာဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်အဲ့တော့ဆရာ2027ခုနှစ်မှာရှေ့ဆက်ပြီးတော့ဒုတိယသက်တမ်းတာဝန်ယူမယ်အန်အန်ဒီဆိုရအနေနဲ့အထူးသဖြင့်တိုင်းရင်းသားတွေရဲ့အရေးပေါ့နော်ဒီတိုင်းရင်းသားနယ်မြေတွေရဲ့ခွင့်မျိုးတိုးတက်ရေးနဲ့ပတ်သက်ပြီးရှေ့ဆက်ဆောင်ရွက်သွားဖို့အတွက်ဆရာဗမာမြစ်တပ်ရက်ခံပန်ကြားချင်တာရှိပါလေတိုင်းရင်းသားပြည်သူတွေကိုကိုးစားပေါ့နော်ဟုတ်ကဲ 比如现在的哎的路上边去打个保安的那个嘛，今年这样的了，再个嘛都阿达的个，啊，然后在妈妈都上班了呗，在那也今年的嘛朋友都在么，而且我后面的老都路上班的蛮多，苗的把路来路上班，我在这你大家看见嘛的呀。
မင်္ဂလာပါရှင်။ဥစစ်တူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD ရဲ့တိုင်းရင်းသားပါတီတွေနဲ့အလုပ်ဖြစ်မှာလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစစ်တူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ရှင်။
NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ကတိအတိုင်းပါတီအစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နှင့်
ကျင့်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွဲဆုံခဲ့ပြီးပါပြီ။အန်အန်ဒီဆင်းမြင့်ကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်တွေဖြစ်တဲ့ဒေါက်တာမြင့်နိုင်၊ဒေါက်နန်းခင်ထွေးမြတ်၊ဦးအင်ထွန်းခါနော်ဆန်တို့ဦးဆောင်ပါဝင်ပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ဟာပါတီဘူအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွဲဆုံတာဖြစ်ပြီးကချင်ပြည်နယ်ပြီးရင်မွန်ပြည်နယ်နောက
နဲ့ပတ်သက်ပြီးတိုင်းသားပါတီတွေနဲ့အခြေခံဘုံသဘောတူညီချက်တွေရလာဖို့ကြိုးစားဖို့နဲ့နောက်ဖွဲ့စည်းမဲ့လွှတ်တော်တွေအစိုးရအဖွဲ့တွေနဲ့ပတ်သက်ပြီးတိုင်းသားပါတီတွေရဲ့အဖန်ကိုနားထောင်စူးစီးဖို့ဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကလည်း NLD ပါတီဟာတိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကိုဦးဆောင်စေပြီးကော်မတီတစ်ခုဖွဲ့ပေးခဲ့ပါသေးတယ်။အဲ့ဒီကော်မတီကတော့ဘာလှုပ်ရှားမှုမှလုပ်တယ်ဆိုတာမကြားမသိရပါဘူး။အခုဒေါက်တာမြင့်နိုင်ဦးဆောင်တဲ့အဖွဲ့ကရော NLD ပါတီနဲ့တိုင်းသားတွေကြားဘလောက်နားလည်မှုတည်ဆောက်နိုင်မလဲ။ဘလောက်အလုပ်ဖြစ်အောင်စွမ်းဆောင်နိုင်မလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာတစ်ခုပါ
။ဒေါက်တာဆုကြည်ဦးဆောင်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရလာခဲ့တဲ့လွန်ခဲ့တဲ့9နှစ်တာကာလကိုပြန်ကြည့်လိုက်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တွေ့ရ၊ဆုံရ၊ဆိတ်ဆက်ရ၊ညှိနှိုင်းရတဲ့ငြင်းငြိမ်းလုပ်ငန်းစဉ်မေမေရရအထီးထီးရောက်ရောက်တိုးတက်လာအောင်စွမ်းဆောင်နိုင်တာမတွေ့ရသေးပါဘူး။ Federal ပြည်ထောင်စုအတွက်အခြေခံမူဝါဒတွေချမှတ်ဖို့ဆိုတာကလည်း2020ပြည်နှစ်ရောက်မှစပြီးအကောင့်ထဲဖော်ကစားအခြေအနေရှိနေပါသေးတယ်။အခြားတစ်ပတ်မှကြည့်လိုက်ပြန်ရင်လေမြို့ပေါ်ကတရားဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကောင်းကောင်းမွန်မွန်ထူထောင်ထားတာမတွေ့မမြင်ကြရပါဘူး။2016ခုနှစ် NLD ကလွှတ်တော်အသစ်တွေအစိုးရအသစ်တွေဦးဆောင်ဖွဲ့စည်းချိန်မှာတိုင်းနာပါတီခေါင်းဆောင်တချို့အဖွဲ့ဝင်တချို့ကိုနေရာပေးခဲ့တာရှိပေမဲ့အဲ့ဒီရွေးချယ်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတိုင်းနာပါတီတွေနဲ့တွေ့ဆုံညှိနှိုင်းပြီးမလုပ်ကင်ခဲ့တာကနေစပြဿနာပေါ်ဆက်ဆံရေးပြပြခဲ့တာအစိုးရတက်တန်းတစ်ခုတိုင်အောင်ပါပဲဒီကြားတဲ့တိုင်းနာအရေးနဲ့ပတ်သက်လို့မော်ဒီနဲ့ချောင်းဆောင်တံတားကိုဗိုလ်ချုပ်အောင်ဆန်းတံတားလို့နာမည်ပေးတဲ့ကိစ္စကြားပြီနေမြို့တော်လိုက်ကောမှာတိုင်းသားတွေနဲ့အကြီးအကျယ်အတိုက်ခံလုပ်ပြီးဗိုလ်ချုပ်ကြီးရုပ်စိုက်ထူတာကိုမရမကအကောင့်ထဲပေါ်ခဲ့တဲ့ကိစ္စတွေကလည်း NLD အပေါ်တိုင်းသားပါတီတွေယုံကြည်ချက်ကင်းမဲ့စေတယ်လို့ဖြစ်စေခဲ့ပါတယ်
။တကယ်တော့မြန်မာနိုင်ငံကဗမာအများစုပါဝင်တဲ့အထင်ကရနိုင်ငံရေးပါတီကြီးတွေထဲမှာဖက်ဒရယ်ပြည်ထောင်စုကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုပြီးပြက်ပြက်သားသားပြောဆိုသုံးလုံးတိုက်ပွဲဝင်ခဲ့တာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါ။ဒါကြောင့်လဲတကယ်တိုင်းသားအရေးလှုပ်ရှားတဲ့တိုင်းသားပါတီတွေနဲ့ရေရှည်မဟာမိတ်ဖွဲ့နိုင်ခဲ့ပြီးဆိုးရွားကြမ်းတမ်းတဲ့နိုင်ငံရေးခီးလန်းကိုအတူဖြတ်ကျော်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီချင်းတွေဟာ2016ခုနှစ် NLD အစိုးရအာဏာရလာပြီးနောက်မှမေးမိန်သွားခဲ့ရတာပါ။တကယ်တော့ဆက်အနာရှင်စနစ်ကိုနှစ်ပေါင်းများစွာတွန်းလှန်လာခဲ့တဲ့ NLD လိုပါတီကြီးတစ်ခုအနေနဲ့ Federal ပြည်ထောင်စုဆိုပြီးရေပုံရဆန်တဲ့စကားလုံးကိုပဲပြောဆိုနေမဲ့အစားဘယ်လို Federal ပြည်ထောင်စုမျိုးတည်ဆောက်မယ်ဆိုတဲ့တိကျတဲ့မူဝါဒလမ်းညွှန်မှုစတာတွေရှိနေဖို့ထုတ်ပြန်ထားဖို့လိုအပ်ပါတယ်အဲ့လိုတိကျတဲ့မူဝါဒလမ်းညွှန်မှုရှိနေပါမှတိုင်းသားတွေနဲ့ညှိနှိုင်းတဲ့အခါအပေးယူအလျှော့တင်လို့ဘုံသဘောတူညီမှုရှိတဲ့အချက်တွေရလာဖို့လွယ်ကူစေမှာပါ
အခြားတစ်ဖက်မှာလည်းတိုင်းပြည်ကို2008ဖွဲ့စည်းပုံခြေခံဥပဒေအရအုပ်ချုပ်နေရတဲ့အတိုင်းတက်မတော်နဲ့ဝင်ကြီးဌာန၃ခုကလွှဲရင်တိုင်းပြည်ရဲ့အာဏာအဝဝလွှမ်းခြုံချုပ်ကန်ထားနိုင်စွမ်းရှိနေတာမို့ကိုယ့်ရဲ့မူဝါဒအောက်ကနေကိုယ့်ဘာသာကိုယ်ဖက်ဒရယ်ပြည်ထောင်စုပုံတံတန်းပုံဖော်ခွင့်လည်းရနေပြီးအဲ့ဒီအတိုင်းပုံဖော်ဖို့လည်းလိုအပ်နေပါတယ်။နမူနာအားဖြင့်ပြည်နယ်လွှတ်တော်အတွက်ရွေးကောက်ပွဲတွေမှာအမတ်နေရာထွက်ကျော်အနိုင်ရတဲ့ရွေးကောက်ခံပါတီကတယောက်ယောက်ကိုနှိမ့်နိုင်ပြီးဝင်ကြီးချုပ်ခံပေးတာမျိုးပြည်နယ်တွေကရတဲ့တန်အားဇာတဆိုင်ရာအခွန်ကောက်စင်းကိုတိကျတွက်ချက်ပြီးရာဂိုင်းတို့တစ်ခုတတ်တဲ့ထဲခွဲဝေထည့်သွင်းပေးတာမျိုးတိုင်းသားစာပေတင်ကြားရေးကိုသက်ဆိုင်ရာတိုင်းသားပါတီတွေနဲ့ညှိနှိုင်းပြီးခွင့်ပြုပေးတာမျိုးစသဖြင့်လုပ်မယ်ဆိုအများကြီးအကောင့်ထဲပေါ်လုတ်ကင်ဆောင်ရွက်လို့ရနိုင်ပါတယ်ဒီလိုနည်းအားဖြင့်သာ NLD ဟာဖက်ဒရယ်တည်ထောင်စုကိုတကယ်တည်ထောင်လို့တဲ့ပါတီအဖြစ်တိုင်းသားပါတီတွေကယုံကြည်လက်ခံလာကြမှာပါနောက်ထပ်အရေးကြီးတာတစ်ခုက2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအနှစ်သာရဖြစ်လာအောင်ဘာတွေတည်ဆင်ကြမလဲဆိုတဲ့ကိစ္စပါ ဖွဲ့စည်းပုံပြင်ရေးကိစ္စ NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့သဘောထားချင်းမတိုက်ဆိုင်မတူညီတာကတော့ဘာမှပြဿနာမရှိတယ်လို့အစမ်းတကယ်ကိစ္စလည်းမဟုတ်ပါဘူး။ဒါပေမဲ့တိုင်းသားပါတီတွေနဲ့ပါအမြင်ချင်းသဘောထားချင်းလုံလုံလျားလျားကွဲပြားနေတာကတော့ဝန်းနေစရာကောင်းတယ်လို့ NLD ရဲ့စီယုံရေးအရေးအချင်းအားနေနေတာကိုထုတ်ဖော်ပြသရလဲရောက်နေပါတယ်
။ဘယ်လိုပဲဖြစ်ဖြစ်2020ယူကော့ပွဲကြောင့်ပေါ်ပေါက်လာမဲ့အစိုးရအဖွဲ့အစည်းမတက်ခင်NLD နဲ့တိုင်းသားပါတီတွေတွဲဆုံဆွေးနွေးမှုစရှိလာပါပြီ။ဒီတွဲဆုံဆွေးနွေးမှုတွေဟာပြောသမျှကိုနားထောင်ပြီးပြန်လည်ုံတက်တက်မဟုတ်တကြိမ်တွေ့ပြီးပြီးသွားတာမျိုးမဟုတ်ပဲ NLD ကိုယ်တိုင်ခံယူထားတဲ့ Federal ပုံစံအစိုးရအဖွဲ့ပုံသဏ္ဍာန်တွေကိုပါပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးပြဖို့လိုအပ်ပါတယ်။ဒီကမှတစ်ဆင့်တိုင်းသားပါတီတွေကတင်ပြလာတာတွေဘူအလုံးမှုဆောင်အဖွဲ့ကိုတင်ပြအပြေပေးနောက်တစ်ချိန်တွဲဆုံညှိနှိုင်းမှုတွေလို့စသဖြင့်အကျိုးရလပေါ်ပေါက်သည့်အထိဥတည်သွားဖို့လိုအပ်ပါတယ်။ဒါရီမကသက်ဆိုင်ရာပြည်내ကပြဿနာတွေကိုဝန်ကြီးချုပ်အပါဝင် NLD အစိုးရနဲ့သက်ဆိုင်ရာတိုင်းသားပါတီတွေတွဲဆုံဆွေးနွေးညှိနှိုင်းဖြေရှာတဲ့နည်းကိုစင်ဆက်မပြကျင့်သုံးခြင်းဖြစ်လဲတိုင်းသားပါတီတွေနဲ့နားလည်မှုတည်ဆောက်ယူလို့ရနိုင်ကြောပ
ါမင်္ဂလာအချိန်ပါရှင်အလုံးသိကြတဲ့အတိုင်းကုန်လွန်ခဲ့တဲ့2020ခုနှစ်ဟာမြစ်တရအတွင်းတစ်ခါပဲကြုံရတဲ့ကာယယောဂဗီဇိုကြီးနဲ့ကြုံရတဲ့နှစ်ဖြစ်ပါတယ်။လူတွေတနေ့တနေ့တောင်းချီယောဂပုတ်ကူးစီပြီးတော့ထောင်နဲ့ချီတည်ဆုံနေကြတာကြောင့်အတော့ကိုထိတ်လန့်စရာကောင်းတဲ့နှစ်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းလူသားတွေရဲ့ဆွမ်းအားနဲ့ပဲအခုတော့ဒီကာယယောဂပုတ်ကိုတိုက်ထုတ်နိုင်တော့မယ့်အချိန်လည်းရောက်နေပါပြီ။ဒီလိုတွေ့ကြုံခဲ့ရတဲ့ဆင်းရဲစရာဝမ်းနည်းစရာအချိန်တွေမှာချစ်ချင်းမေတ္တာနဲ့မျှော်လင့်ချက်တွေစောင့်ကြည့်ပြီးတဲ့တင်းလေးတွေလည်းကြိုးကြားဆိုသလိုကြားခဲ့ရတာပါ။ဒီကနေ့မှလည်းမမျောလင့်တဲ့ကာယယောဂဆိုခြင်းနဲ့ရင်ဆိုင်နေရတဲ့ကြာကဝမ်းသာကြည်နူးစရာသတင်းလေးတွေကာယယောဂထိကျုပ်ရေးကိုယ်ခွန်အားနဲ့ဝိုင်းဝန်းလောက်ကန်ခဲ့ကြတဲ့ကဘာတဝန်းကသတင်းကောင်းလေးတွေကိုဆက်ပြီးတော့ပြောပြချင်ပါတယ်။နိုင်ဂျီးရီးယားနိုင်ငံကကချီတဲလေးတယောက်ရဲ့မမျောလင့်တဲ့ကန့်ကျင်မှုအကြောင်းနဲ့ဆားလိုက်ကြရအောင်ပါ။နိုင်ဂျီးရီးယားနိုင်ငံကအသက်17နှစ်အရွယ်အန်တိုနီမာဒူတယောက်ခြေပလာနဲ့မွေးရတဲ့ကာခုံနေတဲ့ဗီဒီယိုတစ်ခုဩဂုတ်လမှာထွက်လာတော့ကဘာတဝန်းအယုံဆိုင်မှုရခဲ့ပါတယ်။ဘဲလီကချီတဲလေးမာဒူလှလပျော်ရှင်စွာကနေတဲ့ဗီဒီယိုကိုကြည့်သူက15တန်းကျော်ထိရှိခဲ့ပါတယ်။ဒီဗီဒီယိုကြောင့်အခမဲ့ဘဲလီကတင်ပေးနေတဲ့ Dance Academy အတွက်အလူငွေတွေအများအပြားရလာခဲ့တာပါ။သူဗီဒီယိုကိုအမေရိကန်ပြည်ထောင်စုက American Ballet Theater ကတွေ့မြင်ပြီးတော့ပညာသင်စုကြည်ပေးခဲ့တယ်လို့ညွှန်ရဒီမောင်အွန်လိုင်းကနေသင်တန်းတက်နေအောင်လဲစီစဉ်ပေးခဲ့ပါတယ်။နောက်နေ့ကျရင်တော့ပညာသင်စုကြည်နဲ့ American နိုင်ငံကို Ballet Beyond Borders မှာမာဒူတယောက်လာရောက်လေ့ကျင့်သင်ယူနိုင်တော့မှာလဲဖြစ်ပါတယ
်။စနီကောနိုင်ငံကအသက်25နှစ်အရွယ်ကာဒူဆန်ဘာဟာကျောင်းကျင်စွာရည်လွှာရှော့ရှိနိုင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ကမ္ဘာအိုလံပစ်ပြိုင်ပွဲကစားပွဲအဆင့်ဝင်နိုင်အောင်လို့မျှော်မှန်းနေတဲ့ဆန်ဘာဟာတမန်လက်လုပ်တဲ့စားရီဖြစ်တဲ့သူရဲ့စာတီအန်ဂေါ်ဒေတာမှာရာသီဥတုကောင်းပြီးတော့လှိုင်းလုံးကြီးတွေတက်လာတိုင်းမနာမနေကိုလေ့ကျင့်မှာတော့တယ်။ရေထဲရောက်တာနဲ့အသည်နှလုံးထဲမှာတမူထူးခြားတဲ့ခံစားချက်တွေပေါ်လာတယ်လို့သူကပြောပါတယ်။ကဘာတဝန်းကလူမဲမင်းကလေးတွေကြမ်းညွန်စာရေလွှာရှော့ရှိနိုင်တဲ့ဝင်းကျင်ထဲရောက်အောင်လို့အကူအညီပေးနေတဲ့ Black Girls Soft ဆိုတဲ့ T-shirt ကိုဝတ်ပြီးတော့ဆန်ဘာတယောက်ဆက်ပြီးတော့လေ့ကျင့်နေစေဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အပန်းဖြေကြီးစင်တွေဖြစ်နေရချိန်မှာတောင်ကိုရီးယားဆုံတွဲတဲ့ကတော့ပုံတွဲတဲ့အပန်းဖြေနေရာတွေကိုသူတို့အိမ်ရောက်တဲလာပါတယ်။ယုံဆုမင်းနဲ့စင်းနီကင်ယုံဂျွန်းတို့ဟာအိတ်ခမ်းငါးခမ်းပါသူတို့တိုက်ခန်းကိုဂျိန်ထယ်ရီတစ်တာပရိဘောဂါရီအုံးဝင်တွေနဲ့မျက်နှာချက်ပန်းငါးတွေပါတက်ပြီးဖမ်းနှိမ့်ထားတာပါ။ကရောဂါကြောင့်ပြပကိုအပန်းဖြေကြီးမထွက်နိုင်တဲ့အတွက်အဲ့ဒီနေရာတွေကိုအိမ်ထဲတဲလာတာပါလို့ခင်ကပြောပါတယ်။သူတို့အိတ်ခမ်းကိုတော့ဘာလီကျုံးကအပန်းဖြေခန့်တယ်လို့ပြင်ဆင်ထားပြီးအိတ်ခမ်းကိုတော့ဟာဝိုင်ကမ်းခြေလို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်။စပိန်နိုင်ငံဘာစီလိုနာမြို့ကပတ်ဂျိုယုံမှာနေထိုင်ကြတဲ့တက်ကြီးရွယ်တွေဟာမှန်တဲ့ဘက်ကမြင်နေရတဲ့သူတို့ရဲ့မိသားစုဝင်တွေကိုလက်ဟန့်ချီရတဲ့အနမ်းတွေပေးတာပုတ်ဖက်နှုတ်ဆက်တာတွေလုပ်ပြီးတော့ဖုန်းနဲ့စကားပြောကြပါတယ်။ကာယောဂကန်သက်ချက်တွေတင်းကျလိုက်တဲ့အချိန်မှာလူယုံတော်များများကိုလူကိုယ်တိုင်လာရောက်လေပတ်ခွင့်ပေးလိုက်တာပါ။အခုလိုမျိုးမှန်ရင်တစ်ဖက်ခါနေပြီးတော့လူတွေလာရောက်လေပတ်နေတာကြောင့်မလို့ကွန်ပျူတာမျက်နှာပြင်ကလေးကနေမြင်ရတယ်လို့မျိုးမဟုတ်ပဲနဲ့ကိုယ့်ရဲ့မိသားစုအခြေအနေကိုပြန်မှမြင်တွေ့နေအောင်ဖန်တီးပေးထားတာပါလို့လူဝူညွှန်ကြားမှုအီတူအတူဘတ်ဒီယာကပြောပါတယ
်။ထိုင်းနိုင်ငံကနခွန်ပတ်တော်အရက်ကဘဲမွေးမြူရီသမားတွေကသူတို့ဘဲတွေကိုစပါးခင်းနေတဲ့စက်တင်ဘာလမှာလွှတ်ပြီးတော့ဘဲကြောင်းနဲ့မြင်းကလေးလူမှုကွန်ရက်မှာရေးပန်းစားခဲ့ပါတယ်။စဘာခင်းတွေထဲကပေါင်းပင်တွေနဲ့စဘာဖြတ်ပိုးတွေကိုဘဲတွေလွှတ်ပြီးတော့ရှင်းလင်းတာမျိုးထိုင်းနိုင်ငံအပါဝင်ကမ္ဘာနိုင်ငံတို့မှာလုပ်ကိုင်နေတာပါဒီနီလန်းကစဘာခင်းတွေမှာပုတ်သက်စေသုံးစရာမလိုပဲသဘာဝအနေနဲ့စိုက်ပျိုးထုတ်လုပ်ဖို့လဲအထောက်အကူပြုရရောက်ပါတယ
် Free Willy Deep Blue Sea နဲ့ The Abyss လို့ကွန်ပျူတာနဲ့ဖန်တီးထားတဲ့သတိစာမျိုးတွေတုံးပြီးတော့ရုပ်ရှင်ရိုက်ကူးထုတ်လုပ်နေတဲ့ ဟောလိဝုဒ်ရုပ်ရှင်ကုမ္ပဏီတွေကသူတို့ရဲ့နည်းပညာတွေနဲ့ဖြောပြီးလုပ်ငန်းကသတိဆန့်စစ်တွေနေရာမှာစားထုတ်ဖို့မျှော်မှန်းနေပါတယ်။ H ကုမ္ပဏီကကွန်ပျူတာနဲ့အထူးပန်တီးထားတဲ့လက်ပိုင်တွေကိုတရုတ်နိုင်ငံမှာလက်ရှိစောက်လုပ်နေတဲ့ရည်တရဝအပန်းဖြေပန်းညံတွေထဲမှာရှိတဲ့သတိဆန့်စစ်တွေနေရာမှာစားထုတ်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။သိစံစစ်တွေနေရာမှာဒီလိုမျိုးကွန်ပျူတာနဲ့ဖန်တီးထားတဲ့သိစံလေးတွေနဲ့ပြောင်းလဲဖြော်ပြလို့ရှိရင်ပန်းရံတွေမှာဧည့်သည်တွေပြောင်းဝင်လာနိုင်ကြလေရှိပါတယ
်။ခရစ်စတီယန်မလုစီရဲ့အိမ်မွေခွေးကနေအောက်တိုဘာလမှာတားပေါက်လာတော့အစင်းရောင်အမွေတွေနဲ့ခွေးကလေးတစ်ကောင်တူတူကြာပါလာပါတယ်။ Pistachio လို့နာမည်ပေးထားတဲ့အဲ့ဒီခွေးပေါက်ကလေးနဲ့အတူမွေးလာတဲ့အခြားခွေးကလေးတွေကတော့သူတို့အမေလိုအချို့ရောင်အမွေတွေပဲရှိတာပါ။အစင်းရောင်အမွေမြင်ရှိတဲ့ခွေးမျိုးကတိတ်ပြီးတော့ရှားပါတယ်။အသားဖြူတဲ့ခွေးလေးမွေးမလာခင်ဝမ်းဝင်ထဲမှာရှိတဲ့အချိန်မှာပလီဗာဒင်းလို့ခေါ်တဲ့ဓာတ်မျိုးနဲ့ထိတွေ့မိလို့အခုလိုအစိမ်းရောင်ပြောင်းသွားတာဖြစ်မယ်လို့လည်းယူဆကြပါတယ်။မွေးကင်းစမှာပစ္စတိုချိုရဲ့အမွေကလေးတွေအစိမ်းရောင်တောက်တောက်ရှိခဲ့ပေမဲ့တဖြည်းဖြည်းကြီးလာတာနဲ့အများအယောင်တွေလည်းမေ့မိသွားခဲ့တာဖြစ်ပါတယ
်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာမဲထက်သူတွေသပိုင်းဝင်အောင်လို့စံချိန်တင်တိုးလာခဲ့ပါတယ်။ဒီထက်မှာအမေရိကန်နိုင်ငံသားဖြစ်လာခြင်းအသက်83နှစ်ရောက်မှပထမဆုံးမဲပေးခွင့်ရတဲ့အယ်ဆာဗာဒိုးနိုင်ငံဘွားဆာဗာဒိုရာမာတီယာလည်းပါဝါတယ်။Los Angeles မြို့ဒေါ်ဂျာကစားရုံထဲမှာမဲလာထဲတဲ့သူတွေကိုဖျော်ဖြေပြီးနေတဲ့ရွှေပြောင်းချေကြသူတွေနဲ့စုဖွဲ့ထားတဲ့တန်စုံတီးဝိုင်းတစ်ခုကမာတီယာမဲလာထဲချိန်မှာအားပေးသခြင်းတွေတည်ဆူပေးခဲ့ကြပါတယ်။ဒီတန်စုံတီးဝိုင်းကိုရွှေပြောင်းချေကြသူများခွင့်ရလို့ရှာမျိုးအဖွဲ့ကနေပြီးတော့စီစဉ်ပေးထားတာလည်းဖြစ်ပါတယ
်။တူရကီနိုင်ငံမှာအင်အားပြင်းကလေးလှုပ်ခတ်တာကြောင့်အစ္စမာအယက်ကပြူကျသွားတဲ့အဆောက်အုံပျက်စီးတွေအောက်မှာအသက်၄နှစ်အရွယ်မိန်းကလေးတစ်ယောက်ကို၄ရက်အကြာမှာအသက်ရှင်နဲ့ကယ်ထုတ်နိုင်ခဲ့ပါတယ်။ပင်လယ်ကမ်းစပ်အနီးမှာရှိတဲ့ဒီမြို့မှာငလေးနှံကြောင့်သေဆုံးသူက100ကျော်ရှိခဲ့တာပါ။ကလေးမကလေးအိုက်ဒါဂါဇင်းရဲ့အော်တန်ကြရာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခုလိုကယ်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းတမိလ်နာဒူပြည်နယ်ကဆင်မလေးတစ်ကောင်ဟာသူ့ရဲ့ထူးခြားတဲ့ဇဗင်မှုတွေကြောင့်ကမ္ဘာတစ်ဝန်းအာရုံစိုက်မှုရခဲ့ပါတယ်။ဘော့ကပ်စကမလန်လို့နာမည်ပေးထားတဲ့ဆင်မလေးရဲ့နှစ်ဖူးပေါ်ကဇဗင်မှုတွေကိုစင်ထင်းရဂျက်ဂူဘယ်ကညှပ်ပေးထားပါတယ်။2003ခုနှစ်မှာဆင်မာလီစကမလမ်ကိုပြည်နယ်မြို့တော်မနဂူဒီမြို့ကရဂျဂိုပယ်စွာမီကျောင်းတော်ကိုခေါ်လာခဲ့တဲ့အချိန်ကစပြီးတော့သူ့ကိုလာကြည့်တဲ့ဧည့်သည်တွေနဲ့စီကားခဲ့ပါတယ်။ဆင်မာလီရဲ့စပင်မှုတွေကိုစင်တိန်ကဂျဂိုပယ်ကနွေရာသီမှာတနည်း3ချိန်နဲ့တခြားချိန်ဆိုလို့ရှိရင်တနည်းအနည်းဆုံး2ချိန်စီကြောပြီးပါတယ်။ဆင်ဦးကောင်းပါတဲ့ကနီရှာနတ်ဖျားဟာဟိန္ဒူဘာသာဝင်ကြားထင်ရှားတဲ့နယ်ပါးဖြစ်ပြီးတော့ဇက်လာဘအကောင်တစ်ခုဖြစ်နေလဲဒီနဲ့စွာယုံကြည်လက်ခံထားကြပါတယ်။
ရှင်သွာလာရယ်နဲ့မွန်းချက်လာတဲ့ဘရာဇီးနိုင်ငံဆောက်ပေါလိုမြို့မှာတနင်္လာကနေနောက်တနင်္လာကိုအမြင်ရောက်မဲ့နီလာတစ်ခုပေါ်လာပါတယ်။အသက်39နှစ်အရွယ်ဗီနီစီယားစန်တူးစ်နဲ့အသက်28နှစ်အရွယ်အလက်ဇန်ဒရိုရူဆိုတို့ဟာတပြက်စီတစ်ချောင်းကိုမော်တာပါဘိန်းတစ်လုံးတက်ရင်ငယ်မှာတက်ပြီးတော့မောင်းနှင်သွာလာကြတာပါ။ဟယ်ရီပေါ်တာရုပ်ရှင်ထဲကဆုံးကိုဝေးရည်နဲ့မော်ဆီယာရီစီတဲ့တပြက်စီနဲ့ဆင်းသွူပါတယ်။တနာကြီး38မိုင်အထိမောင်းနှင်နိုင်တဲ့ဒီတပြက်စီရုပ်တက်ရင်ကလေးကိုကောင်းကောင်းမောင်းတက်ဖို့အစာပိုင်းမှာလေ့ကျင့်ရပေမဲ့နေ့တူကသွာလာဖို့အတွက်တော့အသုံးဝင်တယ်လို့ဆိုပါတယ်။
မန်ကွဲစားတွေကွေးကောက်နေတဲ့တန်ကြောင်းတွေနဲ့လက်ကိုမြှောက်ထားတဲ့ပုံဖန်တီးထားတဲ့ဒီမင်းကလေးငယ်ရဲ့ရုပ်တုဟာလက်ပလုံနိုင်ငံရဲ့မျှော်လင့်ချက်တင်တာတစ်ခုဖြစ်လာပါတယ်။သူ့ချိန်မှချထားတဲ့နာယီပြက်တလုံးရဲ့လက်တံတွေကဩဂတ်စ်လ4ရက်နေ့မှာဗရီမျိုးစေကန်းတစ်ခုမှာပောက်ကွဲမှုပေါ်ခဲ့တဲ့6နာရီ80စက္ကန့်ကိုညွန်ပြနေတာပါ။လူပေါင်း200တည်ဆုံပြီးတော့6000ကျော်ဒဏ်ရာရခဲ့တဲ့ဒီပောက်ကွဲမှုစီကအပျက်စီးအပိုင်းအဆတွေကိုအသုံးပြုပြီးတော့လက်ပလုံအမှုပညာရှင်ဟာယက်နာဆာကဒီရုပ်တုကိုဖန်တီးပါတယ်။ဒီမတော်တဆမှုမဖြစ်ခင်ကလေးကအမျိုးသမီးရုပ်ထုတစ်ခုဖန်တီးနေတဲ့နာဆာကပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့နေရာတွေကိုကူညီရှင်းလင်းပေးခဲ့ပါတယ်။နာမည်မပေးရသေးတဲ့သူ့ရဲ့ရုပ်ထုကအပျက်စီးပုံကနေပြန်ပြီးတော့ရုံထွက်လာမဲ့ဘယ်ရီမျိုးရဲ့မျှော်လင့်ချက်တင်ဂီတာတစ်ခုဖြစ်တယ်လို့လည်းနာဆာကပြောပါတယ
်။ကယောကကြောင့်နှာခေါင်းစီးသက်သားတွေကမ္ဘာတဝန်းပုံမှန်ဖြစ်လာတဲ့အချိန်မှာဘရာဇီးအနုပညာရှင်တယောက်ကဝတ်ဆင်သူရဲ့မျက်နှာအတိုင်းနှာခေါင်းစီးတွေပေါ်မှာပကြီဆွဲပေးနေပါတယ်။အဖြူရောင်နှာခေါင်းစည်းတွေပေါ်မှာဝတ်ဆင်သူရဲ့မျက်လုံးအောက်ပိုင်းကိုဆွဲပေးတာပါ။လက်ရကောင်းလုံးနဲ့အတွဲရုပ်တရက်ဆွဲနှာခေါင်းစည်းတက်ထားတယ်လို့တော့မထင်ရပါဘူး။ကာယောဂါကာလမှာပုံကုမခံရအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းစည်းတက်ပေမဲ့ကိုယ်ဘသူဘဝဖြစ်တယ်ဆိုတာမဖုံးကွယ်ချင်ကြတဲ့လူတွေကြမှာတော့ဒီလိုနှာခေါင်းစည်းတွေရေပန်စားနေတာလည်းဖြစ်ပါတယ်
။စပိန်နိုင်ငံကအသက်82နှစ်အရွယ်ကာလို့ဆိုရီယာဟာတတ်တူရတူရဲ့လိုမျိုးအေးသက်တာမနေပဲနဲ့ကမ္ဘာအမြင့်ဆုံးတောင်တစ်ခုကိုတက်ဖို့လေ့ကျင့်နေပါတယ်။ခီးတော့ကွင်းရတာနဲ့နီပေါ်နိုင်ငံကိုလူဦးပေါ်မှာသွားပြီးတော့8169မီတာအမြင့်ရှိတဲ့ဒေါလာဂီရီတောင်ကိုတက်ဖို့ဆန္ဒရှိနေတာပါ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ရတဲ့တက်ကြီးတွေကိုအားလုံးအတွက်ရည်ရွယ်ပြီးတော့တောင်တက်ဖို့စီစဉ်တာလည်းဖြစ်ပါတယ်
အတုပညာရှင်အတော်များများကလူတို့ပရိသတ်ကြီးကိုဖျော်ဖြေတင်ဆက်ခြင်းပေမဲ့ဗြိတိန်နိုင်ငံဖွားစန္ဒယဆရာပေါ်လ်ပါတန်ကတော့ထိုင်းနိုင်ငံကဖရပန်စမ်ယော့တမိုင်းဝင်စီရောအနီကဆာလောင်နေကြတဲ့မြောက်တွေကိုစိတ်ငြိမ်သွားအောင်ဖျော်ဖြေပေးနေပါတယ်။ကာယောဂါကြောင့်ကပါလဲခီးသောအဲဒရီကိုမိခိုးနေရတဲ့လုပ်ငန်းကျဆင်းပြီးတော့သရိုက်ဆန်ကလေးတွေလည်းအစာကောင်းကောင်းမစားကြသလိုသူတို့အတွက်ထိုင်းအစိုးရစီကအယောင်မဝင်အလုံးလောက်လည်းမရပါဘူး။စန္ဒယဆရာပတနာလုပ်ငန်းခွင်ကနေအနာပေးထားတဲ့ဆင်ထိန်သိမ်းရေးစခန်းကဆင်တွေကိုကဘာကျော်ကနဝင်တေးသွားရတဲ့ဆယ်စုနှစ်နဲ့ချီဖြောဖြည့်တင်ဆက်လာသူလည်းဖြစ်ပါတယ
်။ဆိုရင်နင်းကြောက်ဖွဲ့ဟာဂျပန်နိုင်ငံကဆယ်စုနှစ်ကြာရှိခဲ့တဲ့နန်ဂျစ်စုတန်ကစားနည်းကိုယူရိုနိုင်ငံကကိုပိုင်အုပ်ချုပ်ခွင့်တစိမ့်တစ်ပိုင်းရကတည်သားကိုတင်လာပါတယ်။နန်ဂျစ်စုကိုခန့်ပညာထဲမှာခနာကူကိုပျော့ပြောင်းစွာလှူရှာပြီးတော့တိုက်ခဲ့ရတဲ့နီလန်တွေရောနှောပါပါတယ်။ဒီနည်းချက်မှာညာတန်ပြီးပြီးတော့အော်ဟိယာရာတွေပါတယ်လို့ပဲမိတုပ်တူဆန်တွေတုံးပြီးတော့ကစားရတာလည်းပါပါတယ်။ဆိုရနင်းကျအဖွဲ့ကစိပန်းအရာရောယူပန်းအရာပါလေ့ကျင့်ပေးထားတဲ့သင်တန်းမှာလူပေါင်း90လောက်ရှိပါတယ်။လူငယ်တွေကော်ဖီဆိုင်မှာထိုင်ပြီးတော့ချိန်ဖြိုးနေမဲ့စားလုပ်စရာတခုခုရှိအောင်လို့ဒီအဖွဲ့ကိုဖန်တီးပေးတာဖြစ်တယ်လို့ပဲနိုင်ငံတကာပြိုင်ပွဲဝင်နိုင်လိမ့်မယ်လို့မျှော်လင့်ထားရတယ်လို့သင်တန်းဆရာရှာဇက်မုစလစ်ကပြောပါတယ်။
ပါကစ္စတန်နိုင်ငံကအစ္စလာမဘတ်တရိတ်ဆိုင်ရုံမှာတကောင်နဲ့အထူးချံဖြစ်နေတဲ့ကာဗန်ဆိုတဲ့ဆင်ကြီးကိုကမ္ဘောဒီးယားနိုင်ငံ Siem Reap ရက်ကို၄ချောင်းကနေပို့ပေးဖို့သဘောတူညီမှုရလိုက်ပါပြီ။အဲ့ဒီလိုပို့မပေးခင်ဆင်ကြီးကာဗန်ကိုလွတ်ပေးဖို့လှုပ်ရှားမှုမှာပါဝင်သူအမေရိကန်နာမည်ကြီးဆိုတော့ Sheikh Quraish ပါကစ္စတန်နိုင်ငံကိုကျူရင်တွားရောက်ခဲ့ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ကာဗန်ဆင်ဟာသူ့ဘဝရဲ့အချိန်အတော်များကိုအဖော်မရှိဘဲတရိတ်ဆိုင်ရုံထဲမှာတကောင်နဲ့အထူးချံနေခဲ့ရတာပါ။တရိတ်ဆန်အခွင့်ရေးတက်ကြွလှုပ်ရှားသူတွေကသူ့ကိုအဲ့ဒီလိုအခြေအနေမျိုးကနေကယ်ထုတ်ဖို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။နေရာတစ်ကိုလျင်းနဲ့ဆယ်နာရီလောက်ကြာအောင်သွားမှဖြစ်တဲ့အတွက်စူရန်တန်တွေကြီးမြောင်းတဲ့အခန်းအနေထားမျိုးတွေနဲ့ရင်ပါသွားအောင်လို့တရိတ်ဆန်ကယ်တင်ရေးလုပ်နေတဲ့ Four Balls အဖွဲ့ကနိုင်ငံတကာပညာရှင်တွေကဆင်းကြီးကာဗင်ကိုလှည့်ကျင့်တင်နန်းပေးခဲ့ကြတာလည်းဖြစ်ပါတယ်
။အီတလီနိုင်ငံ Naples မြို့ကဇေဝဆန္ဒရီရှိရာလမ်းမကြီးတစ်ခုဟာခရစ်စမတ်ကာလအလှဆင်ရုပ်ထုငယ်အမျိုးမျိုးရနိုင်တဲ့နေရာဖြစ်နေထင်ရှားပါတယ်။ယေရှုခရစ်တော်ဘုံရုပ်ထုငယ်လေးတွေရနိုင်တယ်လို့ပဲဒီနေ့မှာတော့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကြုံဘောလုံးသမားဒီယေဂိုမာရာဒိုနာရဲ့ရုပ်ထုလည်းပါလာပါတယ်။19ရာစုနှစ်နှောင်းပိုင်းလောက်ခဲကခရစ်တော်ဖွားမြင်တော်မူခြင်းအထိမ်းအမှတ်ရုပ်ထုမျိုးစုံကိုဒီရက်မှာဖန်တီးရောင်းချလာတာဖြစ်ပါတယ
်။ကမ္ဘာကယောဂါကြီးနဲ့ရင်ဆိုင်နေရတဲ့ကြားကအချစ်ချင်းမေတ္တာနဲ့မျိုးလင့်ချင်းတွေစောင့်ကြည့်ပေးတဲ့ကမ္ဘာအရာကသတင်းတချို့ကိုတင်ဆက်ပေးလိုက်တာပါရှင်။ကယောဂကရဲ့ကြောင့်လက်ရှိအခက်အခဲတွေနဲ့တမျိုးတပုံရင်ဆိုင်နေရပေမဲ့လို့လာမယ့်နေ့ထဲမှာတော့အခက်အခဲတွေကျော်လွန်ပြီးဒီလိုဝမ်းသာကြည်ညိုစရာသတင်းလေးတွေဒီထက်မကမြင်ရကြားရကိုယ်တိုင်လည်းပါဝင်နိုင်လို့ဖြစ်ပါစေလို့ POA Wine တို့သူ Wine တို့သားတွေကဆုတောင်းပေးလိုက်ပါတယ်။မင်္ဂလာရှိတဲ့နေ့တစ်ဖြစ်ကြပါစေရှင်။ကျေးဇူးတင်ပါတယ်
ဒီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံမှာအညာအညာတွေဖြစ်စီဖို့မွေးရွှင်တွေနဲ့နှိပ်တဲ့စပါတခုကိုစမ်းသစ်ဖွင့်လင်းထားပါတယ်။ပီရူးနိုင်ငံမှာတော့နတ်ပြားတွေဟာလာမယ့်2027နှစ်အတွက်ကံကောင်းခြင်းတွေရဖို့သူတို့ရဲ့ရိုးရာဓလေ့အစဉ်လာတွေတိုင်းဆူတောင်းပေးနေကြပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားသတင်းလေးတွေကိုစမအလိမ္မာနဲ့ကိုမခမောင်ကတင်ဆက်ပေးရပါမယ်ရှင်။
ဒီနိုင်ငံမျိုးတိုင်းကပန်းစီစပါခုမှာတော့အစ်မစ်တွေကြွက်သားချခြင်းတာကိုစက်တာတွေထူးခြားခြားအနှိမ့်ခံရတဲ့အခြေရှိပါတယ်။အဲဒီမှာအနှိမ့်ခံသူကိုမွေအရှင်တွေနဲ့နှိပ်ပေးတာပါ။လူတော်များများအနေနဲ့ကတော့မွေတွေနဲ့နှိပ်ခံဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့ကိုင်ရိုမြို့တော်ကဒီစပါမှာဒီလိုမွေတွေနဲ့နှိပ်ပေးတဲ့နှီးကိုမိတ်ဆက်ပေးလိုက်လို့လူတွေမွေကြောက်တတ်တဲ့အစိတ်ပြေပြောက်ပြီးမွေနဲ့နှိပ်ခံရတာကိုပိုလက်ခံလာနိုင်ကြဖို့သူတို့ကမျှော်လင့်ပါတယ်။ရောက်ညတာတွေတက်တာစီဖို့မွေရှင်တွေကအနှိမ့်လာခံသူတွေရဲ့မျက်နှာနဲ့ကြောတွေပေါ်မှာရှော့တိုက်သွားပါတယ်။မွေရှင်တွေနဲ့ဒီလိုမိနစ်30နှိမ့်ခံမယ်ဆိုရင်ပထမဆုံးနှိမ့်ခံတော့မဲ့သူရဲ့ကြောကိုစီလိမ့်ပေးပါတယ်။ပြီးရင်တော့စပက်ကြီးမွေတွေဒါမှမဟုတ်အစိမ့်မရှိတဲ့မွေအမျိုးအစားပေါင်း28မျိုးလောက်ကိုသုံးပြီးနှိမ့်ပေးတာပါ။ဒီမွေတွေနဲ့နှိမ့်ရင်ကြွက်သားနာတာတွေနဲ့အစိမ့်မြင့်ကြိုက်တာတွေကိုတက်တာစီရဲ့လို့စပါပိုင်ရှင်ကဆိုပါတယ်။သွေးလည်ပတ်အားကောင်းစီသလိုနာကျင်မှုကိုတိုက်ဖျက်ပေးတဲ့ဟော်မုန်းတွေကိုလည်းထုတ်ပေးတာပါ။ဒါမှလည်းဒီမွေးရှင်နေတဲ့နှိပ်ခံရတာမျိုးကနှလုံးမကောင်းသူတွေအသေးငယ်သူတွေအတွက်တော့လုံးဝအလုပ်ဖြစ်မှာမဟုတ်ပါဘူ
း။ဘာသာနိုင်ငံအရှင်မြောက်ကအော်မစီယိုမှာခရစ်စမတ်နေ့အလွန်စနေတနင်္ဂနွေပိတ်ရတုန်းကအနောက်20ဒီဂရီဆယ်စီယက်ကျော်အထိအေးခဲနေတဲ့ရေတွေကိုအန်တုပြီးရေကူးခဲ့ကြတာပါ။
ဆိုင်ဘီးရီးယားနိုင်ငံသားတွေဖြစ်ပြီးဒီဇင်ဘာလကနေရေခဲတွေပြောတဲ့အချိန်လေးလားဒီသတင်းပတ်တိုင်းစန်တာဆောင်းအုပ်ထုတ်ဆောင်ထားတဲ့ဆောင်းရာသီရေကူးကလပ်အဖွဲ့ဝင်တွေအီရာတစ်မြစ်ကမ်းဆက်မှာလူစုကြတာထုံးစံပါပဲဒီလိုရေခဲရေတွေရေကူးတာဟာကိုခံအားကောင်းစေပြီးဘယ်ရောကမှမဝင်နိုင်အောင်ခန္ဓာကိုယ်ကကာကွယ်ပေးတယ်လို့သူတို့ကယုံကြည်ကြတာပါရေခဲရေတွေရေကူးပြီးရေကူးသမားတွေတက်လာတဲ့အခါတုံတုံရင်ရင်ဖြစ်နေကြတယ်လို့ထင်ရပေမဲ့သူတို့ရဲ့မျက်နှာမှာတော့အပြုံးတွေနဲ့နှစ်တကူကာလမှာအချင်းချင်းကုန်ပြူနေကြသလိုကျန်းမာဖို့ကိုလည်းဆူတောင်းပေးနေကြတာပါတပတ်ကို6ရက်ဖွင့်တဲ့ဒီရေကူးကလပ်မှာရေလာကူးသူပေါင်းကတော့100အထိရှိပါတယ်ဒီကလပ်ကို82နှစ်အရွယ်အက်ဂန်နဒီဇက်နောက1966ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင
်ဒီကဂူဒိုင်ယိုကီဇမန်ဆက်ကူရဲ့ပြည်ဦးနိုင်ငံမြို့တော်ဒီမာပြိုလေကဆန်မာတင်းပလာဇာမှာနတ်ဆရာတွေစုံပြီးရိုးရာဒလီဆူတောင်းတဲ့ပွဲကျင်းပခဲ့ကြပါတယ်။လာမယ့်နှစ်သစ်ရဲ့12လတာကာလအတွက်ကန်ချာမှာငွေဝင်ကောင်းမှုဆူတောင်းကြသလို2022ခုနှစ်မှာဖြစ်လာမယ့်အရာတွေကိုလည်းကြိုတင်ဟောကိန်းထုတ်ခဲ့ကြတာပါ။လာမယ့်နှစ်သစ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကလည်းဆုံးသတ်တော့မယ်လို့သူတို့ကဟောပါတယ်။ကာကွယ်ဆေးကဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်မှာဖြစ်တဲ့အတွက်2021မှာအရင်လိုပဲကွာကြီးနေပြန်ကောင်းသွားမှာပါလို့လက်ဆရာဂျယ်ရိုအော့စကိုကဆိုပါတယ်။လက်ဆရာတွေထောက်ခံအားပေးတဲ့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်စီကိုလည်းကောင်းချီးမေတ္တာတွေပို့သဖို့မိခိုးတွေနဲ့ပန်းတွေကိုပတ်ပြန်ပေးနေတာပါ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မက္ကဆီကန်သမ္မတအန်ဒရီမန်နျူအယ်လိုပက်စ်တို့လိုကမ္ဘာပေါင်းဆောင်တွေရဲ့ဓာတ်ပုံတွေကိုလက်ဆရာတွေကသူတို့ရိုးရာဓလေ့ဒီတိုင်းအနေနဲ့ကင်းမှန်းဖို့ခဲ့ကြပါတယ်။အဝိစာကိုမြေပေါ်ခင်းသူ့ပုံမှာတော့ပန်းပွင့်ပတ်တွေတစ်တီးတွေ NDN ပြောင်းမှုတွေဖြန့်ကျဲထားပြီးလက်တိုးချိုကိုမှုတ်သူတို့ရိုးရာဓလေ့အစင်လာကိုလှုပ်ဆောင်ကြတာပါပီရူးနိုင်ငံကလက်ဆရာတွေဟာအမေရိကန်တောင်ပိုင်းမှာပေါင်းနေရှိတဲ့ကိုကိုအရွက်တွေသုံးပြီးလက္ခဏာကြည့်တာဒါမှမဟုတ်ကောင်းတဲ့ကန်ချမာတွေဖြစ်ဖို့ကက်သလစ်သူတော်စင်တွေကိုပြင်ဖိတ်ကြတွေလောက်ကန်ပြီးဝင်ဝေရှာကြတာဖြစ်ပါတယ
်ကိုကိုတာကစားတောက်ဆိုင်တစ်ခုမှာရွှေစက်စောက်ပေးရင်နဲ့တောက်တောက်ပြန်ပြောင်းအပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအတားညပေါင်မုတ်ကိုရောင်းချလိုနေတာပါဒီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်ပိုကိုတာမှာရိုးရိုးဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါဒီရွှေဟမ်ဘာဂါကိုရေသစ်ပေါင်မုတ်အမျိုးသား VH အလယ်မှာစားနေပြရင်မီးမြိုင်ထားတဲ့ဝက်ပေါင်းကြောင့်ကျွတ်ကျွတ်ရွရွချက်သွင်းချက်ကျော်ဒင်းကြီးအပြားနှစ်ထပ်ပါပါတယ်။ပေါင်မုတ်ပေါ်မှာတော့အမေရိကန်ကကျင်းသွင်းတဲ့စားလို့ရတဲ့ဆက်ဆောက်ပေးရရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါ။ဒီရွှေရွက်ကြီးရဲ့အထူကတော့3.3×3.15mm ရှိပါတယ်။ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတူယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်။ကိုဗစ် -19 ရောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းရအသက်ဆန်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဂျန်ဂျူရီ၄ရက်ဒီကနေ့ဟာ23နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့ဖြစ်ပါတယ်။ကမ္ဘာနိုင်ငံခေါင်းဆောင်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုချစ်ကြည်ရေးတောင်းလွှာတွေအတီးတီးပေးပို့ခဲ့ကြပါတယ်။ဗြိတိန်ပြည်မှာကြီးပေးပို့တဲ့တောင်းလွှာထဲမှာတော့မြန်မာလွတ်လပ်ရေးနေ့အတွက်ဝမ်းမြောက်ဂုဏ်ပြုကြောင်းနဲ့အခုလိုအခက်အခဲကြုံနေရတဲ့ကာလမှာပြည်သူအားလုံးအတွက်ဆုမွန်ကောင်းတောင်းပေးကြောင်းဖော်ပြထားပါတယ်။အလားတူပဲတရုတ်ဝန်ကြီးချုပ်တောင်ကိုရီးယားသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ကလည်းဆုတောင်းဂုဏ်ပြုပေးခဲ့ကြတာပါ။ထိုင်းနိုင်ငံမှာတော့2020အတွင်းလာပေါင်းများစွာတောက်လျှောက်ဆန္ဒပြခဲ့ကြတဲ့သူတွေကိုထိုင်းဆိုရကမကြုံစဘူးလိုက်လံနှိမ်နင်းနေရမှာအခုချိန်ထိအဖမ်းဆီးခံရသူက38ယောက်ရှိသွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံကနိုဗ ెంబ ာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကအနိုင်ရချောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေတီးပြဖို့ဗိုလ်တပ်ဖွဲ့နေမှာအခမ်းအနားနဲ့ကျင်းပမှာဖြစ်ပြီးဒါကိုအောက်လွှတ်တော်က Republican အမတ်100ကျော်နဲ့အထက်လွှတ်တော်အမတ်ဒရာစင်လောက်ကကန့်ကွက်မှာဖြစ်ကြောင်းပြောနေပါလေ။ရွေးကောက်ပွဲမဲရလက်ကိုပြောင်းလဲစေဖို့အတွက်မစ္စတာဘိုင်ဒန်အနိုင်ရမှုကိုတတ်တော်နှစ်ရက်စလုံးကလက်မခံမှသာပြောင်းလဲနိုင်မှာပါ။ဒါပေမဲ့ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကမစ္စတာဘိုင်ဒန်အနိုင်ရကြောင်းအတည်ပြုပေးဖို့ရှိတယ်လို့အထက်လွှတ်တော်မှလည်းအလားတူအတည်ပြုနိုင်ခြင်းရှိပါလေ။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကူးစက်မြန်ဗီဇာပြောင်းပို့တဲ့ကြောင့်ပိုးပြီးတိုးလာနေတဲ့အတွက်လော့ကဒေါင်းချကန့်သတ်မှုအစ်စ်တွေထုတ်ပြန်ဖို့ရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသတိပေးလိုက်ပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ကျွန်မခင်ရက်ပ
ါ This program has come to you from the Voice of America, Washington.